Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့အတူချိန်ညာပေးမှာပါတောင်ကိုရီးယားကအိုလံပစ်ပွဲတော်အတွက်မြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌကိုရိုင်တက်ရောက်မှာဖြစ်ပါတယ်ပြင်သစ်နိုင်ငံရဲ့ခေတ်သစ်သမိုင်းမှာအသေးအပြောက်အများဆုံးတိုက်ခိုက်မှုတွေအတွက်တန်လျာရှိသူကိုနှစ်နှစ်အကြာမှာပထမဆုံးရုံးတင်ပြီးစစ်ဆေးတော်မှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနဲ့နှစ်နိုင်ငံကြားနယ်စပ်မှာခြံစည်းရိုးခတ်ဖို့အတွက်ပြင်ဆင်နေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်နဲ့
ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာမှာဝင်ငွေနှိမ့်တဲ့အလဲလက်ဝင်ငွေရှိတဲ့အတိုင်းပြည်တွေမှာကင်ဆာဖြစ်နှုန်းတိုးနေတာသိမြန်နေပေမဲ့ဈာမရည်နဲ့ညီညွတ်အောင်နေထိုင်စားသောက်တိုင်ရင်ယောဂါကိုဟန်တာကာကွယ်နိုင်ကြောင်း
First and foremost, the greatest priority is to diagnose cancer early. This is a more significant intervention than
ကဗတ်ကျမရေအဖွဲ့ကင်ဆာထိန်းချုပ်ရေးဆိုင်ရာအရာရှိရဲ့ပြောကြားချက်နဲ့အတူကင်ဆာထိန်းမှတ်နေ့အထူးသတင်းစာကိုထုတ်လွှင့်ပေးပါမယ်။မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့တယန်ဇာတတူဖော်မှုကပတ်ဝန်းကျင်ကိုထိခိုက်စေတာကြောင့်တတ်ထုတယန်ဇာတထုတ်လွှင့်ရေးနဲ့သဘာဝဝန်ကျင်ထိန်းသိမ်းရေးအကြောင်းတွေနားဆင်ရမှာဖြစ်ပါတယ်။ဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်တွေနားဆင်နိုင်ပါတယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါမယ်ရှင
်။ဒီသတင်းပတ်ထဲမှာကျင်းပမယ်တောင်ကိုရီးယားကဆောင်းရာသီအိုလံပစ်ပွဲတော်အတွက်မြောက်ကိုရီးယားအဆင့်မြင့်ကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌခင်မြုံနမ်ကိုရိုင်ဦးဆောင်တက်ရောက်မှာဖြစ်ကြောင်းတောင်ကိုရီးယားတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပဲပြောကြားလိုက်ပါတယ်ခင်မြုံနမ်နဲ့တူအရာရှိ3ဦးနဲ့လက်ထောက်18ဦးတို့လိုက်ပါလာမှာဖြစ်ကြောင်းကိုရီးယားနိုင်ငံပြန်လည်ပူပေါင်းရေးပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနကနေပြောပါတယ်ကိုယ်စားလှယ်အဖွဲ့ဟာ3ရက်ကြာခီးလာရောက်တာဖြစ်ပြီးပျုံချန်းအိုလံပစ်ပွဲတော်စတင်တဲ့တောက်ကြနေ့မှာအရောက်လာဖို့အတွက်စီစဉ်ထားတယ်လို့လည်းပြောပါတယ်အိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်မဲ့အမေရိကန်ပြည်ထောင်စုဒုသမရမိုက်ပန့်စ်ကတော့ကြက်တပရီနေမှာတောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်လာမှာဖြစ်ပြီးတောင်ကိုရီးယားသမရမွန်ဂျေအင်နဲ့ညစာအတူစားဖို့အတွက်စီစဉ်ထားပါတယ်။မြောက်ကိုရီးယားရဲ့ပက်ထင်းတပ်ဒုံးကျင်နဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုနိုင်ငံတကာကနေပြစ်တင်ရှုံချပြီးအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကြားကလာတော်ကြားမြောက်ကိုရီးယားနဲ့စကားဆစ်ထိုးတိုက်ခိုက်နှင်းမှုကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတွေတင်းမာနေရကနေအခုလိုမြောက်ကိုရီးယားအဆင့်မြင့်ခေါင်းဆောင်လာရောက်မှုကြောင့်တင်းမာမှုတွေပြေလျော့လာနိုင်စရာရှိတယ်လို့ဝေဖန်နေကြပါတယ်
2016ခုနှစ်သမရယူကော့ပွဲမှာရုရှားဝင်နှောက်ခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးတာမှာ FBI ထောက်လှမ်းရေးအဖွဲ့ဟာလုံခြုံရေးအာဏာကိုအလွဲသုံးစားလုပ်ခဲ့တယ်လို့ဆွဆွဲထားတဲ့အငင်းပွားပွဲမှတ်တမ်းတစ်ခုကြောင့်သူ့အပေါ်လုံးဝတန်တရားကင်းသွားစေတယ်လို့သမရဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပေမဲ့လည်းမှတ်တမ်းရေးသူတွေရဲ့ပါဝင်သူတူကအဲ့ဒီအဆိုကိုတနင်္ဂနွေမှာခြေပါပါတယ်။ရုရှားဆုံးဖမ်းပွဲကဆက်ဖြစ်နေတော့မှာပူပေါင်းကြံစည်တာမရှိဘူးနှောက်ယှက်တားဆီးတာမရှိပါဘူး။ဒီစကားကိုအခုသုံးလာနေကြပါပြီ။ဘာကြောင့်လဲဆိုတော့တနစ်တာမြန်မာနာရှာလာကြပြီးဘာမှမတွေ့တဲ့နောက်ပူပေါင်းကြံစီတယ်ဆိုတာကလမ်းဆုံးသွားလို့ပါဒါဟာအမေရိကန်ရဲ့ရှက်ဖွယ်ဖြစ်ရတခုပါပဲလို့သမရထရမ်က Twitter မှာရေးပါတယ်ဒါပေမဲ့လည်းအောက်လွတ်တော်ထောက်လှမ်းဆရာကော်မတီကထုတ်ပြန်တဲ့ Republican မတ်တွေရဲ့မှတ်တမ်းကိုအဓိကရေးသားသူတွေကတူဦးဖြစ်တဲ့တောင်ကာရိုလိုင်းနာပြည်နယ်အောက်လွတ်တော်မတ် Trey Gowdy ကဒီအချက်ကိုပြန်ချေပါပါတယ်ဒီမှတ်တမ်းကြောင့်အတူးစုံစမ်းစစ်ဆေးသူ Robert Mueller လာတော့ကြလှုပ်လာနေတဲ့စုံစမ်းစစ်ဆေးမှုကိုထိခိုက်စေမှာမဟုတ်ဘူးလို့မစ္စတာဂေါဒီကပြောပါတယ်။သမရယူကော့ပွဲမှာရုရှားကဝင်နှောက်ခဲ့သလားဒါမှမဟုတ်ဒါနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုကိုတားဆီးဖို့သမရထရမ်ဟာတရားရေးပိုင်းကိုဟန်တာဆွတ်ဖက်တာတွေရှိသလားဆိုတာမစ္စတာမူလာဦးဆောင်တဲ့အဖွဲ့ကစုံစမ်းစစ်ဆေးနေတာပါ
။ပြင်သစ်နိုင်ငံရဲ့ခေတ်သစ်သမိုင်းမှာအသေးပြောက်အများဆုံးအကြမ်းဖက်တိုက်ခိုက်မှုတွေတန်းရရှိသူဆလာအက်ဒက်ဆလမ်ကိုပထမဆုံးချိန်ဖြစ်တဲ့တနင်္လာနေ့မှာဘရပ်ဆဲလ်ကတရားရုံးမှာအမှုစစ်ဆေးတော်မှာဖြစ်ပါတယ်။အသက်28နှစ်အရွယ်အက်ဒက်ဆလမ်ဟာလုံခြုံရေးတင်းတင်းကြပ်ကြပ်ချတာတဲ့အချင်းတောင်ထဲမှာနှစ်နှစ်လောက်ကြာအောင်တဦးလေးတီးခြားခွဲခြားပြီးအချုပ်နှောင်ခံရတာဖြစ်ပါတယ်။အခု၄ရက်ကြာရုံးတင်စစ်ဆေးမှုဟာ2015နိုဝင်ဘာလကပြင်သစ်နိုင်ငံပါရီမြို့တဝိုက်လူပေါင်း130လောက်တိုက်ဆုံးခဲ့တဲ့တိုက်ခိုက်မှုတွေအတွက်တိုက်ရိုက်စစ်ဆေးမှာတော့မဟုတ်ဘဲအဲ့ဒီတိုက်ခိုက်မှုတွေအပြီးလအနည်းငယ်ကြာရဲနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့စစ်ဆေးမှာဖြစ်ပါတယ်။2016မတ်လထဲမှာ ဘရပ်ဆဲလ်လေးစင်းနဲ့ဘူတာယုံတွေမှာဖြစ်ပေါ်တဲ့ဒီတိုက်ခိုက်မှုတွေဟာပြင်သစ်ကတိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိမရှိသိလာနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့ဒီအမှုစစ်ဆေးတာကိုအနီးကပ်စောင့်ကြည့်နေကြမှာဖြစ်ပါတယ်။အချင်းတောင်ထဲမှာနိုင်မလတ်စောင့်ကြည့်တာခံရတဲ့အဗ္ဒယ်ဆလမ်စီကလာပေါင်းများစွာအတန်တိတ်နေရတယ်။အခုတရားခွင်မှာတစုံတရာထုတ်ပြောမလားရုံးထုတ်ဖို့မှဖြစ်နိုင်ပါမလားလို့စောင့်ကြည့်နေကြတာပါ။ဘရပ်ဆဲလ်အက်မော့သုတေသနဌာနကရစ်ကူစီကသူအရင်ပြောတာတည်းဘာပြောပြောမလဲတကယ်မပြောခင်ရင်ဒီရုံးတင်စစ်ဆေးမှုကနေဘရပ်ဆဲလ်တိုက်ခိုက်မှုရောပြင်သစ်တိုက်ခိုက်မှုအတွက်ပါသူပေါင်းဝင်ပတ်သက်နေတာတွေကိုရှင်းရှင်းသိအောင်မှာမဟုတ်ဘူးလို့ပြောပါတယ်။အဗ္ဒယ်ဆလမ်ကအဖမ်းမခံရင်ကင်လာအတော်ကြာထွက်ပြေးနေတာဖြစ်ပြီးသူနဲ့ကြံရပါဆူဖီရမ်အယာရီကိုတို့ကိုလူသက်ဖို့ကြိုးပမ်းမှုတွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်
။ဂရိနဲ့မက်ဆီဒိုနီးယားနိုင်ငံတို့ကြားကာလရှည်ကြာဖြစ်လာတဲ့နိုင်ငံနာမည်အငင်းပွားနေမှုတွေဆေးဆက်ညှိနှိုင်းပြေလည်နိုင်ခြင်းရှိလာတဲ့ပေါ်ဂရိနိုင်ငံအီတီမျိုးမှာတနင်္လာနေ့ကလူထောင်ပေါင်းများစွာဆန္ဒပြကန့်ကွက်ကြပါတယ်။စနပ်ပြသူရေအတွက်တသိန်း၄သိန်းလောက်ရှိမယ်လို့ရေတပ်ဖွဲ့ကခန့်မှန်းပေမဲ့စီစဉ်သူတွေကတော့တသန်းခွဲလောက်ရှိမယ်လို့ဆိုပါတယ်ဂရိအိမ်နီးချင်းမက်ဆီဒိုနီးယားနိုင်ငံရဲ့တရားဝင်အမည်နဲ့ပတ်သက်ပြီးစစ်ဆန်ညှိနှိုင်းသဘောတူညီချက်ယူတာမျိုးမလုပ်ဖို့စနပ်ပြသူတွေကဂရိအစိုးရကိုတောင်းဆိုတာပါစန္ဒပြတဲ့လူတန်းနဲ့ချီရှိတယ်လို့စီစဉ်သူတွေကပြောတာဟာဖြစ်ချင်တာကိုပြောတာပဲလို့ဂရိဝန်ကြီးချုပ်အယ်လစီစီပရပ်စ်ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်1990ခုနှစ်မှာယူဂိုစလာဗီးယားလက်အောက်ကနေမက်ဆီဒိုနီးယားလွတ်လပ်ရေးရခဲ့ကြတဲ့ကဒီနာမည်ကိုဘယ်နိုင်ငံကအသုံးပြုမယ်ဆိုတာပေါ့ဂရိနဲ့မက်ဆီဒိုနီးယားတို့အငင်းပွားနေတာပါအခုလိုနာမည်ပေါ်အငင်းပွားနေတာကြောင့်ပဲဥရောပသမဂ္ဂ EU နဲ့မြောက်အတ္တလန္တိတ်စာချုပ်နေတူအဖွဲ့တို့မှမက်ဆီဒိုနီးယားနိုင်ငံအဖွဲ့ဝင်ဖြစ်ဖို့လှုပ်တာကိုဂရိကတားဆီးခဲ့ပါတယ်မက်ဆီဒိုနီးယားနိုင်ငံကိုကုလသမဂ္ဂမှာတရားဝင်ခေါ်ဆိုတာကယူဂိုစလာဗ်သမ္မတနိုင်ငံဟောင်းမက်ဆီဒိုနီးယားဖြစ်ပါတယ်ဒါပေမဲ့လည်းအခုတော့လဝဲရင်းဝန်ကြီးချုပ်စစ်ပရက်စ်က28နှစ်ကြာငင်းပွားမှုကိုစိတ်ဆက်ညှိနှိုင်းအဖြေရှာဖို့လိုလာတာကြောင့်နှစ်နိုင်ငံစလုံးမှာဆန္ဒပြကန့်ကွက်ပွဲဖြစ်လာတာပါခင်ဗျာ
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Bangladesh အစိုးရဟာ Rohingya ရေးကိုငြိမ်းချမ်းစွာနဲ့ရေရှည်ဖြည့်ရှင်းဖို့အတွက်မြန်မာနိုင်ငံနဲ့ရောနိုင်ငံတကာနဲ့ပါတန်တမန်နီးလန်းတွေနဲ့ဆက်ပြီးဆောင်ရွက်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH Mahmood Ali ကလွှတ်တော်မှာတနင်္ဂနွေနေ့ကပြောပါတယ်။ Rohingya အရေးကြီးမတဲ့ဖိအားပေးမှုတွေကြုံရခြင်းမှာသူတို့ကိုနေရာရင်းပြန်ပို့ရေးအတွက်ဆက်လုပ်ဖို့နိုင်ငံခြားဆွေးနွေးရေးတွေအတွက်မြန်မာဘက်ကနေစတင်ပြောဆိုလာတာဖြစ်ပြီးပြန်ပို့ရေးအစီအစဉ်ကိုမနေ့က November 23ရက်နေ့မှာဘင်္ဂလားဒေ့ရှ်ဘက်ကသဘောတူလက်မှတ်ရေးထိုးခဲ့တယ်လို့လည်းပြောပါတယ်။ Caucasus Bazaar တနင်္လာနေ့မှာဩဂုတ်လနောက်ပိုင်းရောက်လာတဲ့ဒုက္ခသည်က68,000ကျော်ရှိပြီးဒီထဲမှာကလေးတိုင်ငယ်58ရာခိုင်နှုန်းပါနေတာပါ။ဒါဟာဆယ်စုနှစ်တစ်ခုအတွင်းဒေသရင်းဒုက္ခသည်ရွှေပြောင်းချေချမှုအများဆုံးဖြစ်ပါတယ်။အစီအစဉ်ကနှစ်နှစ်အတွင်းအပြီးလှုပ်ဆောင်ရမယ်ဒုက္ခသည်တွေနေရာပြန်ပို့ရေးကို January လထဲမှာစတင်ရမှာဖြစ်ပေမဲ့ Bangladesh ဘက်ကအခုထိမစတင်နိုင်သေးပါဘူး။နေရာရင်းပြန်ပို့ရေးသဘောတူညီချက်ရအောင်လုပ်တာဟာမှန်ကန်တဲ့လုပ်ရဖြစ်ပေမဲ့ရခိုင်ပြည်နယ်တွင်မှာအခုထိအကြမ်းဖက်မှုတွေဆက်ဖြစ်နေတာတွေ့ရတယ်လို့ကုလသမဂ္ဂ UNICEF အဖွဲ့လက်တော့အမှုဆောင်ဒါရိုက်တာကပြောပါတယ်။တချိန်ထဲမှာပဲတောင်ကိုရီးယားအစိုးရကကုလသမဂ္ဂဒုက္ခသည်ကူညီရေးအဖွဲ့UNHCR နဲ့ UNICEF အဖွဲ့တွေကနေမှတဆင့်ဒီဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီဖြင့်နောက်ထပ်ဒေါ်လာ 1.4 သန်းပေးမှာဖြစ်ကြောင်းတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အရင်ကလည်းနိုင်ငံတကာရွှေ့ပြောင်းချေချသူများဆိုင်ရာ IOM အဖွဲ့နဲ့ကုလသမဂ္ဂလူ့ရေးဆိုင်ရာ UNFPA ကနေတဆင့်ဒေါ်လာ 2 သန်းပေးလှူခဲ့တာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနယ်စပ်တစ်လျှောက်မှာတန်ဆူဂျိုခတ်ချန်စီယူကာယံမှုပြင်ဆင်နေတဲ့ကြောင်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ရှာပူရီကျွန်းကနေမိုင်190ဒီပါရှိတဲ့ပတ်လန်းတစ်ခုနဲ့အတူတန်ဆူးဂျိုခတ်ချန်စီယိုကာယံမြေအကြောင်းတနင်္လာနေ့လွတ်တော်စည်းဝေးတွင်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဆဒူဇမန်ခန်ကပြောတော်တာပါ။နေဆက်တစ်လျှောက်တရားမဝင်ဝင်ရောက်တာမူရီစေဝါဖောင်ကိုကူတာနဲ့တခြားရာဇဝတ်ပြစ်မှုတွေကိုတားဆီးဖို့ရည်ရွယ်တယ်လို့ဝန်ကြီးခန်ကပြောပါတယ်။မြန်မာနိုင်ငံဘက်ကလည်းနိုင်ငံနေဆက်တစ်လျှောက်ချန်စီယိုကာထားတာရှိပြီးနေဆက်အရှိမိုင်190မှာမိုင်130ကိုချန်စီယိုကာထားပြီးပါပြီ။ဒါပေမဲ့လည်းငိုရှိထားပြီးသားခြံစည်းရိုးကိုပြင်ဆင်ဖို့လိုနေတယ်လို့နောက်ထပ်တိုးချဲ့ဖို့လည်းလိုအပ်နေပါတယ်။
Taunen chiri Afrika shibyang uche cha duri go bian bi bo bo dwe Israel ga sa dian lo saong ni ba bi. Sitan Kenya le Eritrea ne Sudan nangan ri ga nangan yi kolong guen shao cha duri go niya bian bo ye Israel luwe mu chi chay anabain ri ga amain dwe sa dian thok bian ni ra ba. Da ha lunge le Senita ga la duen Israel go tiyang mo muyao la le Afrika bian shui du le daung la go nien thok bo Israel si sen ya lo saong la pi paare. Niya bian bo dwe dhri bisa lakhan ya shi duri ga ro dukha deri go bian bi bo le Israel lu ya ha mao yun jau ne Afrika go bian yi Terus tu, asal anda bawa cunga naik ni lupa bawa ni. Isteri anak bini kita dah mampu hampan jauh ni. Mianzu apa mau kamu ni? Ni aman ni yang jual cari tu. Siapa yang suap yang lalu di pejang bawa ni? Ni yang pandu rigo dah la tunggu ngaji bima pipi. Kau tu boleh ni kau pandu apa? Mampu yang tunggu apa pejang? Ni yang ini pandu apa? Tuk pandu ni memang papi atar bawa ni. Tukar dari jang. Mianzu mula potu bawa lalu. Mianzu mian bangga cini ni suah lalu pandu. Ni yang ini mula bawa cincau lalu jang. Isteri yang si rigo bawa ni. Afrika suap yang cincau dulu ni.
လူရမှုတွေမတိုင်းချင်မှုတွေတိုက်ခိုက်မှုတွေကြောင့်ဒေသခံတွေလမ်းတွေပေါ်ထွက်ရတာကိုရောင်ကြောက်နေကြတယ်လို့ဒေသခံတွေကပြောပါတယ်။အီဂျစ်နိုင်ငံကာရိုမြို့တော်ပြင်ပနာလီကဂီဇာကုမ္ပဏီဒေသမှာရှိတဲ့နာမည်ကျော်ပီရမစ်တွေနားမှာနှစ်ပေါင်း၄000လေးရာတန်းရှိတဲ့သင်္ချိုင်းဂူတစ်ခုကိုရှေးဟောင်းယဉ်ကျေးမှုပညာရှင်တွေရှာဖွေတွေ့ရှိလိုက်တယ်ဆိုတာအီဂျစ်ရှေးဟောင်းအမွေအနှစ်ဌာနကစ ီဟာ၅ခုမြောက်ရှေးဟောင်းအီဂျစ်မင်းစင်နဲ့နှိစက်သူဖြစ်တယ်လို့ရှေးဟောင်းပညာရှင်တွေကယူဆပါတယ်။စနေနေ့ကသတင်းမီဒီယာတွေကိုဖော်ပြခေါ်ပြီးတော့ပြခဲ့တဲ့ကူဟာရှင်စည်းအုပ်နဲ့စောက်ထားတာဖြစ်ပြီးအမဲလိုက်၅ဖမ်းမြင်ကွင်းတွေကိုဟက်ဘက်ကြီးစုနေပုံအမျိုးမျိုးကိုပုံဖော်ထားတဲ့နယံစည်းပကြီးတွေပါပြီးတော့အဲ့ဒီပကြီးတွေဟာကောင်းမွန်တဲ့အနေထားမှာပဲရှိနေပါသေးတယ်ခင်ဗျာ။
တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတန်နဲ့ကိုကျော်ကျော်တင်ပြကြေညာပေးသွားတာပါ။ကျမတို့အတန်လွှင့်စီစဉ်တွေကို VOA Internet ဆက်မျက်နှာ bamis.voanews.com မှာဖြစ်စီ VOA ရဲ့ Facebook ဆက်မျက်နှာ VOA Bamis News မှာဖြစ်စီ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ဒီနေ့မနက်ခင်းစီစဉ်တွေမှာတော့မနေ့ကကြားရောက်တဲ့ကမ္ဘာကင်ဆာရောဂါအထိမ်းအမှတ်နှင့်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။ကင်ဆာရောဂါနေမှာကင်ဆာအန္တရာယ်လျှော့ချနိုင်မဲ့နည်းလမ်းဖြစ်ကျန်းမာစွာနေထိုင်နည်းကိုရွေးချယ်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်ရောဂါလက္ခဏာသတ်မှတ်တာနဲ့ကင်ဆာကုသမှုတွေကိုစောစောစီစီလုပ်ပေးနိုင်မယ်ဆိုရင်အသက်ပေါင်းများစွာကိုကယ်တင်နိုင်တယ်ဆိုတာကိုလည်း WHO ကအလေးထားပြောကြားခဲ့ကြောင်း WHO ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက် Lisa Schlein ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ကင်ဆာရောဂါလက္ခဏာရှာဖွေတာနဲ့ကုသတဲ့လုပ်ငန်းအများပြားကိုအောင်မြင်အောင်လုပ်နိုင်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ကောက်ယူထားတဲ့စီးရင်တွေအရဒီရောဂါဟာကြောက်မက်ဖွယ်အစ်စ်မှာပဲဆက်ပြီးတော့ရှိနေတော့မှာ။ကမ္ဘာမှာဒုတိယမြောက်အသေးအပြောက်အများဆုံးရောဂါဟာကင်ဆာဖြစ်ပြီးနှစ်စဉ်ရောဂါဖြစ်သူပေါင်း14သန်းဝန်းကျင်မှာလူ9သန်းနီးပါးတေဆုံးနေကြတာဖြစ်ပါတယ်။အဖြစ်အများဆုံးကင်ဆာတွေကအဆုတ်အသည်းဦးမကြီးအစာအိမ်နဲ့ရင်သားကင်ဆာတွေဖြစ်ပါတယ်။ဆဲလိတောက်သူတွေမှာအများဆုံးဖြစ်ပြီးအရက်တောက်သုံးမှုကဒုတိယနဲ့ကျန်းမာရေးနဲ့မညီညွတ်တဲ့စားတောက်မှုပုံစံနဲ့ကျန်းမာရေးအတွက်ကိုယ်လက်လှုပ်ရှားလုပ်လို့မရှိသူတွေမှာလည်းကင်ဆာဖြစ်တတ်ကြောင်း WHO ကအစီရင်ခံစာထုတ်ပြန်ထားပါတယ်။ကင်ဆာနဲ့သေဆုံးသူ80ဝန်းကျင်ဟာဝင်ငွေနှိမ့်ချသူဝင်ငွေအလယ်လက်ရှိသူတွေသာဖြစ်ပြီးဒီအရေးအတွက်ရှိတဲ့တိုင်းပြည်တွေမှာကင်ဆာဖြစ်နှုန်းတိုးနေတာကသိပ်မြန်းပြီးစိုးရိမ်စရာအခြေအနေဖြစ်နေကြောင်း WHO ရဲ့ကင်ဆာထိန်းချုပ်ရေးအရာရှိ Andrea L. Bowie ကပြောပါတယ်။ကင်ဆာရောဂါဖြစ်နေတဲ့စိုးရိမ်စရာအခြေအနေကိုသူကသဘောတူပေမဲ့အစင်းရဲဆုံးတိုင်းပြည်တွေမှာကင်ဆာရောဂါကိုရိုးရိုးရှင်းရှင်းနဲ့ရင်ဆိုင်ဖြေရှင်းနိုင်ကြောင်း VOA ကိုအခုလိုပြောပါတယ
်။ First and foremost, the greatest priority is to diagnose cancer early.This is a more significant intervention than, as you mentioned, the advanced technology.
But I'm also not sure if you have any questions about cancer. I'm not sure if you have any questions about cancer. I'm not sure if you have any questions about cancer. I'm not sure if you have any questions about cancer. I'm not sure if you have any questions about cancer. I'm not sure if you have any questions about cancer. I'm not sure if you have any questions about cancer. I'm not sure if you have any questions about cancer. I'm not sure if you have any q u အနေအဆအရင်အမြင့်တွေလောက်ပဲရှိရင်တော့မှကင်ဆာလူနာအများပြားကိုကဲတင်နိုင်ပါတယ
်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာလုပ်ရမယ့်အရေးအကြီးဆုံးကိစ္စတွေကတော့လူမှုအတိုင်းဝိုင်းကကောင်းကောင်းနားလည်သဘောပေါက်လာအောင်လုပ်ပေးဖို့အပါအဝင်ကင်ဆာအကြောင်းကိုပိုးပြီးတော့သိလာအောင်လည်းလုပ်ပေးဖို့ အခြေခံကျန်းမာရေးစောင့်ရှောက်မှုတွေကတဆင့်ကင်ဆာဖြစ်နေတယ်ဆိုတာစောစောသိရဖို့နဲ့ဈေးတက်တက်တာတာနဲ့ကုသနိုင်မဲ့နည်းလမ်းတွေရှာဖွေဖို့ဆိုတာတွေဖြစ်တဲ့အကြောင်းအယ်ဘာဝီကပြောပါတယ်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်နည်းကအရေးကြီးတဲ့အကြောင်းကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောကြားခဲ့ပါတယ်။တတိဝလံဟင်းသီးဟင်းရွက်တွေများများစားပြဖို့လက်ကျင်ကန်ပုံမှန်လုပ်ဖို့ဆေးလိမ်မတောက်ဖို့နဲ့အရက်တောက်သုံးမှုကိုအတန်အသင့်လျှော့ချနိုင်မယ်ဆိုရင်ကန်ဆာနဲ့သေဆုံးမှုတွေကို၃ပုံ၃ပုံအထိလျှော့ချနိုင်မှာဖြစ်တဲ့အကြောင်း WHO အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ထားပါတယ်။
ပြောရှိမှာခင်ဗျ energy အစိုးရအနေနဲ့လက်ရှိဦးစားပေးဆောင်နေတဲ့ပြည်ထောင်ငံရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ရေးကိစ္စတွေမှာထင်သလိုရှင်းမရောက်ဖြစ်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်နိုင်ငံတွင်းမှာဒီအစိုးရနဲ့စစ်တပ်အစိုးရနှစ်ရက်တည်ရှိနေတယ်လို့ဖြစ်နေတာမဟုတ်လို့ပြည်တွင်းရေးကိစ္စတွေမှာရှင်းမတက်နိုင်ဘူးလို့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိပါတယ်နှစ်နှစ်သက်တမ်းဝင်လာပြီဖြစ်တဲ့ energy အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ဒီအခက်အခဲတွေကိုလာမယ့်အင်္ဂါနေ့ညဒက်လီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမန်းလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုမြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုထုတ်လွှင့်ပေးပါတော့မယ်။တရားစာတတူဖော်မှုကပဝင်ကျင်ကိုထိခိုက်စေတာကြောင့်တတ်ထုတရားစာတထုတ်လို့ရင်းနဲ့တဘာဝပဝင်ကျင်ထိန်းသိမ်းရေးတို့ကိုတပေါင်းတည်းတာဝန်ပေးတဲ့အနေထားမှာလုပ်ငန်းတွေဘယ်လိုဆောင်ရွက်နေကြပါသလဲတရားစာတနဲ့တဘာဝပဝင်ကျင်ထိန်းသိမ်းရေးလွှတ်တော်ကော်မတီဥက္ကဋ္ဌဦးစိုးသူရထွန်းကိုဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်တရားစာတနဲ့ဘာဝပေါ်ရင်ထင်သေးရမှာကော်မတီအတဲ့ဥက္ကဋ္ဌဖြစ်တဲ့တာဝန်ထမ်းဆောင်နေရဆိုတော့ပရမအောင်ဆုံးပေါ့နော်ဒီကော်မတီမှာဟိုသဘာဝတရားစာတထုတ်တာရောသဘာဝပတ်ဝန်းကျင်ရောနှစ်ခုလုံးပါနေရပေါ့နော်အရင်တော့ဆိုလို့ရှိရင်ဝန်ကြီးဌာနအနေနဲ့ဆိုနှစ်ခုခွဲပါတယ်အခုပေါင်းတဲ့အခါမှာဒီလိုမျိုးနှစ်ဌာနနှစ်ခုပေါင်းပြီးတော့လုပ်တယ်အခုဒီလွှတ်တော်မှာလည်းပေါ့နော်ဒီကော်မတီဖွဲ့ထားတဲ့နေရာမှာလည်းနှစ်ခုပဲပေါင်းမှုဖွဲ့ထားတယ်ဒီလိုပေါင်းကြတဲ့အတွက်နော်ရတဲ့အကျိုးပထမဆုံးအကျိုးကိုသိကြပါတယ်ဘာကြောင့်ပေါင်းလဲဘာကြောင့်အကျိုးရှိဘာဒီလိုပေါင်းတဲ့အတွက်ဘာအကျိုးရှိပါလဲလို့ပြောရတယ
်အချိန်ကန်သဘောနဲ့ပြောရရင်တော့ဒီရိုးရိုးစဉ်းစားရင်လည်းဟုတ်ပါတယ်ခက်ဟိုဒီတဘောပေါ်ဝင်ရင်ဆိုတာ ਨੇ တရားသာတာထုတ်ယူဖို့ဆိုတာ ਨੇ ခုကဟိုစန့်ကျင်ဘက်လိုလည်းဖြစ်နေပေါ့လေတရားသာတာထုတ်ယူတဲ့အခါပေါ်ဝင်ရင်ကိုထိခိုက်တယ်ပေါ်ဝင်ရင်ကိုတိတ်ထိန်သိနေတယ်တရားသာတာထုတ်လို့မရတော့ဘူးပေါ့ဒီနှစ်ခုကိုကျွန်တော်ကဘဲမြအောင်အတကူရဒီတိုင်းရဲ့ဒီလူကြီးရဲ့ဒီအလုပ်ခိုင်ခွင့်လန်းလိုအပ်ချက်ဒီတခြားဟိုစီးပွားရေးခွင့်လန်းနေပါမှုတွေကြောင့်ဒီတရားစတာဆိုတာကျွန်တော်ကခွင့်ပြုရေးအတွက်ထုတ်ကိုထိုးရပါလိမ့်မယ်။အဲ့လိုထုတ်တဲ့အခါမှာသဘောပေါက်ဝင်ရင်လည်းဒီလိုပြည့်စုံမှုအနည်းဆုံးဖြစ်အောင်လို့ထိန်းသိမ်းရတာဖြစ်တဲ့အတွက်ဒီနှစ်ခုကိုကျွန်တော်ကတပေါင်းနေထားလိုက်တဲ့အခါမှာအပြန်လန်းဒီပဲ့ညိဒီထိန်းကြီးတာဖြစ်သွားအောင်လို့
ဒီလိုမျိုးပေါင်းလိုက်တဲ့အတွက်ဟိုရဟိုโซโจတွေလည်းရတယ်လို့ပြောကြပါတယ်ဆိုတော့ဒီโซโจနဲ့ပတ်သက်ပြီးတော့เนาะဦးစိုးသူရထွန်းနေလည်းဘလို့မြန်ပါလဲ
ကျွန်တော်တို့စီမာဒီလွတ်တော်အားကော်မတီတွေအနေနဲ့ပဲဖြစ်ဖြစ်ဝန်ကြီးဌာနအနေနဲ့ပဲဖြစ်ဖြစ်ဘေးဘက်ကအားတာပါလဲဆိုတာပုံမှန်တည်ပြီးတော့အဲ့မှာခက်ခဲလေးတွေဖြစ်ပါတယ်ဆိုတော့တဘာပောင်းညင်ထိတိရနေအာသိတာသွားတယ်လည်းခုနပြောတဲ့တရားသာထုတ်ယူမှုတွေအများကြီးတောင်းတင်းကြံ့ကြတာတွေခက်ခဲတာတွေလည်းဖြစ်တယ်ပေါ့တခါတော့တရားသာထုတ်တဲ့ဘက်ကအားတာသွားပြန်ရင်လည်းဘဝညင်ဘက်ကယူကဆိုင်တော့အားနေသွားတယ်ဖြစ်နိုင်တယ်ပေါ့အဲ့တော့ဒီမှာလည်းဒီတနာကူကတွင်မတူတဲ့လုပ်ငန်းတစ်ခုကိုပေါင်းလိုက်တဲ့အခါမှာဒီအပြန်အလှန်ထိန်းကြည့်ရတာခက်ခဲတာလေးတွေလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့အချိန်တော့ဟိုတစ်ချိန်တစ်ခေတ်တော့တစ်ခါတော့ဆိုရင်ဒီလိုဥဒေတွေလည်းမရှိခဲ့သေးဘူး။အဲဒီအခါမှာဝန်ကြီးဌာနတွေကအပြန်အလှန်အားပြိုင်ရတဲ့အခါကျတော့လုပ်ငန်းတွေကဒီရှေ့မရောက်တာတွေများတဲ့အခါကျတော့အခုချိန်မှာတော့တစ်ဖက်လုံးကိုမျှပြီးစဉ်းစားနိုင်တဲ့အခြေအနေလည်းဖြစ်နေပြီ။တော်တော်နဲ့ဆိုရနဲ့ရလည်းအပြန်အလှန်လည်းထိန်းကြည့်နိုင်ပြီဆိုတော့ဖြည်းဖြည်းချင်းကျွန်တော်လုပ်ယူပါရမယ်လို့ယူကြည့်ပါတယ
်။ဟုတ်ကဲ့ဒီ August လဆန်းอ่ะပေါ့เนาะဒီကလွတ်တော်မှာဟိုတင်တော့တင်ရစာတာတွေထုတ်တယ်နဲ့ပတ်သက်ပြီးတဘာဝဝန်ကျင်ပြည့်စည်ရာတွေရှိတယ်ဒါတွေကိုထိမ့်သိမ့်လေးလုပ်ဖို့ဆိုပြီးတော့အဆိုတင်တယ်တင်တဲ့အဆိုကလည်းဟိုက จ่าตัวเลยป่ะเนาะออมเงินเลยป่ะตลอดมาแม้คว่ซ้องแค่ปิ๊ดดีโหเจเจเนเนเล็กขันจ่าได้แต่บาริเนี่ยลุกถาบาเลยอะไรนี่ปิ๊ดเนี่ย
อะกูตะวาบองญินทิงทิงอีหลูမျိုးดีจนตลอดดิทิงทิงหมู่မျိုးဒီလိုဆိုမျိုးอ่ะออมเงินน่ะจ้ะบาโหป่ะเลยဆိုတော့วุญญีฐานะเนี่ยปูပြီးတော့ตะกัวได้ลุกนี่แหละแต่ไม่ลุกတော့กูอ้าชีอ๋องพยาไปได้ตบอဖြစ်ได้ครั้งจ้ะวุญญีฐานะดาโหဒီตลอดไอ้อดีปุยะไดเสร็จลงไหนหมู่ด้วยอสีมันนี่ဒီစီမံကိန်းนี่ซွေးရတာပါซွေးတယ်ကပြီးတော့တခါကျွန်တော်ဘန္နာရမုံငွေပေါ့အဲ့ဒါပြည်တော်စီရနာရမုံငွေကလည်းဒီထဲကိုကျွန်တော်ပို့ပြီးတော့ထည့်သွင်းမြုပ်နှံပေးမယ်ဆိုတဲ့သဘောကိုသိရောက်ပါတယ်အဲ့တော့အခုကကျွန်တော်တို့ကလောလောဆယ်မှာတော့ကျွန်တော်ဘတ်ဂျက်ဒီ planning စဆွေးတဲ့ကာလဆိုတဲ့ခါကျတော့ဒါကိုတက်ဆိုင်ရာဝန်ကြီးဌာနဒါကိုအလေးနဲ့ထားပြီးတော့ပို့ပြီးတော့လုပ်နိုင်ပါလိမ့်မယ်ပုံမှန်ဆိုရင်တော့သူကကျွန်တော်တို့ဒီတိုင်းပြည်ရဲ့ဘတ်ဂျက်အနေထားအရသူကသူ့ရဲ့ limit တစ်ခုမှပဲထားရတယ်ပေါ့လောတော်ရဲ့ဟိုအတီးပြီးရရပြီဆိုရင်သူကပို့ပြီးလုပ်နိုင်ပါတယ်ဒီလိုပဲကွာခြားချက်ရှိပါတယ်
โอเคဒီလိုလုပ်တဲ့နေရာမှာဝန်ကြီးဌာနကလည်းဒီတရားစာတရောတဘာဝဝန်ကြီးရောနှစ်ခုလုံးကိုကင်ထားတဲ့ဝန်ကြီးဌာနပါနောက်တော့ဝန်ကြီးကဒီတက်တော်ဌာနဘက်ကလာတဲ့လူပါဆိုတော့အမြင်ကိုကြည့်ရမယ်ဆိုလို့ရှင်ပေါ့နော်ဒီကဒီတဘာဝပတ်ဝန်းကျင်နဲ့တက်တော်ဘက်ကိုပို့ပြီးတော့ဦးစားပေးပြီးတော့ဒီတရားစာတတူဖို့ရေးမှာများဒီဆက်ကပြောလို့လူရောမှုကြည့်ပြီးတော့လည်းဟိုဟာဒီတောင်းနှင်းမှုတွေကြံ့ကြံ့မှုတွေရှိတယ်ဆိုတော့ဒီဝင်ကြီးကဒီလိုမျိုးအားပေးတယ်ဦးစားပေးတယ်ရှိနေလို့ရှင်ဒီလောက်ကံရတာနဲ့ပတ်သက်ပြီးတော့လွတ်တော်ဘက်ကဘယ်လိုထိန်းချောင်းပုံများအစီအစဉ်တွေချထားပါလဲ
ဟုတ်ဒီတာမန်အဖြစ်တော့လွတ်တော်ဆိုတာဝင်ကြီးဌာနပုံမှာဟိုအရန်ကြီးဖီးယားမပေးဘူးပေါ့လေလမ်းညွန်တဲ့အဖွဲ့စည်းမဟုတ်ဘူးဒါပေမဲ့လည်းသူ့ရဲ့ဥပဒေတည်းတဲ့ထိန်းချောင်းတဲ့လုပ်ငန်းကိုလုပ်တာပါဒါပေမဲ့ကျွန်တော်တို့ကတော့အခုအတိုင်းမီကိုပြန်တည်ဆောက်နေရတဲ့ကာလဖြစ်တဲ့အခါကျတော့ဟိုရင်းရင်းနှီးနှီးတာကိုဘယ်လိုတိုင်ပင်ပြီးတော့လုပ်နေကြတာဖြစ်တဲ့အတွက်ကြောင့်အရန်ကြီးတော့ခက်ခဲမရှိနိုင်ပါဘူးအစားပထမပိုင်းဖြစ်တဲ့တစ်နှစ်လောက်မှာတော့နည်းနည်းလေးတော့ဟိုနှောင့်နေတာလေးရှိပါပါအပြည့်ပြည့်ပြီးသွားနိုင်မယ်လို့ယုံကြည်ပါတယ
်ဟုတ်ကဲ့ဒါဆိုကျွန်မမေးရတာအခုမကြသေးခင်ရမယ်ကွန်လင်းဘက်ကိုကျွန်မသွားတဲ့ခါမှာတချို့ရွှေတက်တုတူပေါ်နေနေရတဘောပေါင်းခြင်းပြည့်စုံနေနေရလည်းရှိပါတယ်မပြည့်စုံအောင်ထိမ့်သိမ့်နဲ့ဒီကုမ္ပဏီတွေလည်းလုပ်နေတာတွေလည်းတွေ့ပါတယ်ဆိုတော့ဒီလိုမျိုးလုပ်တဲ့ခါမှာပေါ့နော်ဒီလိုမျိုးဟိုရက်ထားခိုင်းတော့အကုန်လုံးတင်းကျုံပြီးရက်ထားခိုင်းတဲ့ခါမှာဒီလိုမျိုးတကယ်လုံနေတဲ့ကုမ္ပဏီတွေအတွက်ကနစ်နာပါတယ်နစ်နာတယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများလှုပ်ဆောင်ပေးဖို့ဒီလွှတ်တော်ဘက်ကနေပြင်ဆင်ထားပါ
ဟုတ်ကဲ့ကျွန်တော်တို့ဟိုဒါကိုလည်းပြန်လည်ညှိနှိုင်းပြပါတယ်အဲ့တော့လောလောဆယ်မှာတော့ဒီအဓိကတက်တူဒီလုပ်ငန်းတွေတက်တန်းတိုးပေးနိုင်တာကဒါမှမဟုတ်ပြည်ပဝန်ကြီးစီမံခန့်ခွဲမှုအစီအစဉ်ပြီးတာနဲ့သူတို့တက်တန်းတိုးပေးဖို့အစီအစဉ်တာပါဒါပေမဲ့တစ်ဖက်ကကြာဘာဖြစ်လဲဆိုတော့တက်တူတွေနီးဥပဒေကိုဟိုရေးဆွဲတာပြီးလည်းပြီးနေပြီဒါကိုကျွန်တော်အတီးပြူကိုလေးကြံနေတာပါအဲ့တော့အတီးပြူကိုလည်းသူတို့ကျွန်တော်ရှင်းနေကြွေးဖို့နဲ့သူတို့တိုင်ပင်ညှိနှိုင်းပြီးတော့ဒါအမြန်ဆုံးတော့ကြိုးစားနေပါတယ်အတီးဖြစ်တာနဲ့အခုဆိုရင်တော့ကိုကတော့မိုးဥတွင်းကာလပေါ့လေဒီဆောင်တွင်းဆိုရင်တော့ကျွန်တော်တို့တကယ်လှုပ်လှုပ်နိုင်တဲ့အချိန်ရရင်တော့ဒါလည်းအတိဖြစ်ပြီးတော့အားလုံးတက်တန်းနေပြန်တူပြီးလှုပ်လှုပ်နိုင်မယ်လို့လည်းယုံကြည်ပါတယ်
။ဟုတ်ကဲ့နောက်တစ်ခုကမကြသေးခင်ကပဲပေါ့နော် RWS ဒီတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ဟိုစောင့်ကြည့်ရဲ့အဖွဲ့ပေါ့နော်ဒီဟိုဘလောက်များထိန်းသိမ်းနိုင်လဲဆိုတော့နိုင်ငံတွေသူတို့စောင့်ကြည့်တာဒီနော်ဝေကနေပြီးတော့မြန်မာနိုင်ငံထိပေါ့နော်နိုင်ငံပေါင်း58နိုင်ငံပါပါတယ်ဒီထဲမှာသူတို့ကဆိုလို့ရှိရင်မြန်မာနိုင်ငံမှာသူတို့က၄အဆင့်၄ခုပေါ့နော်ဘလောက်ဥပဒေတွေနည်းဥပဒေတွေထုတ်ပြန်ပြီးတော့ထိန်းသိမ်းနိုင်တယ်လေတကယ်တမ်းပတ်ဝန်းကျင်ပြည့်စုံမှုတွေဘယ်လောက်ရှိလဲတော့ဒီလောက်တာကိန်းတာတို့တို့လေးချက်ပေါ်မူတည်ပြီးကြည့်ပါလေအားလုံးမှာမြန်မာနိုင်ငံဆိုလို့ရှိရင်58 58ပေါ့လေနောက်ဆုံးအဆင့်နေရာမှာတွေ့နေရပါတယ်ဆိုတော့ဒီဟာမျိုးပေါ့နော်ဒီလိုမျိုးစောင့်ကြည့်အဖွဲ့တွေကဒီလိုမျိုးလုပ်နေတယ်ဆိုတော့ဒီမြန်မာဒီဟိုပါပေါ့နော်ဒီဥပဒေဒီနည်းဥပဒေတွေပြဋ္ဌာန်းပေးတဲ့လွှတ်တော်အနေနဲ့ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဟို
ဘယ်
လိုမျိုး
များ
တုံ
့ပြန်
မယ်လို
့ဟိုကစဉ်းစား
ထ
ားပါဟိုနောက်တွေအများကြီးပြန်ပြောတာမဟုတ်ပြီမဲ့လေဒီကျွန်တော်တို့ဒီဈေးဝယ်စီးပွားရေးစနစ်ကိုပြောင်းတဲ့1988ကနေစပြီးတော့1994မှာဒီတက်တူတွင်ဥပဒေဆိုတာပေါ်လာပြီပေါ့အဲ့ဒီချိန်ကစပြီးပုဂ္ဂလိကတက်တူတွင်ကိုတရားဝင်ခွင့်ပြုခဲ့တယ်ပေါ့ခွင့်ပြုခဲ့တဲ့အခါမှာအလုံးသိတဲ့အတိုင်းပဲအဲ့ဒီချိန်တော့ဒီလုပ်ငန်းတွေကိုရတဲ့သူတွေကလည်းအများစုကဒီတက်ဆိုင်ရာအစိုးရလူကြီးတွေနဲ့ပတ်သက်ဆက်နွယ်တဲ့လူတွေကများတဲ့အခါကျတော့တက်ဆိုင်ဝန်ကြီးဌာနအနေနဲ့သူ့ကိုထိန်းသိမ်းဖို့အမှန်ခက်ခဲခဲ့ပါတယ်တခါဒီကျွန်တော်တို့ပတ်ဝန်းကျင်ထိန်းသိမ်းနေပတ်သက်ပြီးတော့ဒီဥပဒေနေတကယ်ဖြစ်လာတာ2012ပေါ့ပြီးခဲ့တဲ့ဒီကျွန်တော်ရတားတပိုင်းဆိုရဖြစ်တဲ့စဖြစ်တဲ့အချိန်မှာဒီဥပဒေပြဋ္ဌာန်းတဲ့အခါကျတော့ဥပဒေပြီးတော့တခါနီးဥပဒေတွေလုံထုံးလုံးကြီးတွေကိုဆက်ပြီးတော့ဆွဲရတာဝန်ကြီးဌာနအနေနဲ့ဆိုရင်ပြီးခဲ့တဲ့နှစ်ထဲမှာတခုပြီးတခုအားလုံးပြီးသွားပါတယ်ပြီးသွားပြီးစပြီးထိန်းသိမ်းနိုင်တဲ့အခြေအနေရှိတာပေါ့အဲ့တော့ကျွန်တော်တို့ကဒီနှစ်20အစိတ်လောက်ဖြစ်လာခဲ့တဲ့ဒီဖြစ်ရတဲ့ကြောင့်အခုဒုနာပြောတဲ့မိဘအဖွဲ့အစည်းထောက်ပြလို့လည်း ဖြစ်ခဲ့တာလေးလည်းမှန်ပါတယ်ကျွန်တော်တို့ကတော့ခုချိန်မှာနီးဥပဒေတွေလည်းရှိနေပြီဥတ္တတုနေနီးဥပဒေလည်းမကြခင်ပြီးတော့မယ်ဆိုတဲ့ခါကျတော့ဒီတိုင်းကျွန်တော်ဆက်လုပ်သွားရင်တော့ဟိုကောင်းမွန်တဲ့ထိန်းသိမ်းမှုတွေရလာမယ်လို့ယုံကြည်ပါတယ်ဟုတ်ကဲ့ဆို
တော့အဲ့ဒီလိုမျိုးပေါ့နော်ဒီတဘောင်းဝပုံဝင်ခြင်းကိုဘယ်လောက်ထိခိုက်မှုရှိလဲဆိုတော့ assessment ပေါ့နော်နောက်တစ်ခုကဒီလိုမျိုးဟာကိုစီမံခန့်ခွဲတဲ့ management ပေါ့နော်ဒါဆိုတော့အခုသွားနေတဲ့လူတွေကတော့ဒီ company တွေကနေပြီးတော့တချို့ဆိုရင်တချို့မိုင်းဟိုကတက်တူရင်းတူဖို့သွားတယ်ဒါပေမဲ့အဲ့မှာ assess လုပ်တဲ့လူတွေကတက်တူရင်းနဲ့ပတ်သက်ပြီးတချို့နားမလည်တဲ့အခွင့်အရေးပါတယ်ပဲတွေ့နေရပါတယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများစီးစနစ်စီမံဥပဒေတွေဘယ်လိုများချထားလဲဘယ်လိုထိန်းသိမ်းဖို့လုပ်ထားလဲဒီသွားပြီးတော့ assessment လုပ်တဲ့လူတွေစီမံခန့်ခွဲတဲ့လူတွေလွတ်တဲ့နေရာမှာပေါ့နော်ဘာလို့ဆိုတော့ဥစ္စာတွေကပြန်ပြောတော့ company တွေကိုဟိုကဒါတွေကိုလုတ်ဖန်ပေးလိုက်တယ်ဆိုတော့လေသူတို့သွားစစ်ဆေးတဲ့နေရာမှာဘလို့ဘာတွေလုတ်ရမယ်လို့များတတ်မှတ်ထားတာရှိပါတ
ယ်ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့အခုတော့အခုပြီးခဲ့တဲ့နှစ်ကဒီကျွန်တော်ဒီဇင်ဘာလဘောက်မှာအတည်ပြုခဲ့တဲ့ EIA procedure ဆိုတာရှိပါတယ်အဝင်ရင်ဒီစီမံလေလာစမ်းစစ်ခြင်းဆိုင်ရာလုတ်ထုံးလုံနည်းဆိုတာကိုအတည်ပြုပြီးသားဖြစ်သွားတော့အဲ့လုတ်ထုံးလုံနည်းတက်မှာကျွန်တော်စင်ချင်းစီပါပါတယ်ဆိုတော့ဒီတက်တူတွင်တခုပဲဖြစ်ဖြစ်စက်မှုလုပ်ငန်းတခုပဲဖြစ်ဖြစ်ဘောက်ဝင်နဲ့ပတ်သက်ပြီးထိခိုက်နိုင်ခြေရှိတဲ့လုပ်ငန်းလို့တတ်မှတ်ထားတဲ့ဒီဥပမာပမာဏအရာပေါ့ကျွန်တော်တတ်မှတ်ထားရဲဆိုရင်ဒီသက်ဆိုင်ရာဒီတတရဖွဲ့စည်းပေါ့တတ်ပါတီကွန်ဆာတန့်အဖွဲ့ရာတွားရပါတယ်အဲ့လိုတွားတဲ့အခါမှာအဲ့လိုဖွဲ့စည်းတွေဖြစ်လာဖို့ကိုလည်းဝန်ကြီးဌာနမှာသူတို့ကမှတ်ဖို့တင်ရပါတယ်အားလုံးကဘယ်လိုပညာရှင်တွေပါတယ်ပညာရှင်တွေကဟိုဘယ်လိုဦးပါတယ်သူရဲ့ဘယ်လိုစက်တာတွေကိုကင်ဆယ်နိုင်တယ်ဆိုတာကိုပေါ်လွင်သွားမှအဲ့ဖွဲ့ကိုသူကအတိအမှတ်ပြုပါတယ်အဲ့အဲ့ဖွဲ့စည်းရကျွန်တော်တို့ကတက်ဆိုင်ရလုပ်ငန်းကိုတွားပြီးတဲ့အခါမှာသူကလုပ်ငန်းမှာဟိုအခြေအနေကိုဒီရေဘူးရခြုံငုံကြည့်ပြီးတော့မှဘယ်လိုမျိုးတိုင်းတာတင်တယ်ဘယ်လိုမျိုးစမ်းစစ်တင်တယ်ဆိုတဲ့အချက်လက်ကိုအရင်ဆုံးယူပြီးတော့ဒီ scoping လို့ခေါ်တာပေါ့ကျွန်တော်တို့ဒါကိုတတ်မှတ်ပြီးဝန်ကြီးဌာနကပြန်ညှိရပါတယ်ညှိတဲ့အခါဝန်ကြီးဌာနကဒီ scoping ရတာမှန်တယ်လို့ဆိုရင်အဲ့တိုင်းဆက်သွားပေါ့ဒီလိုတယ်ဒါပေမဲ့အဲ့ချိန်မှာတည်းကဒီလောက်တော့မရဘူးဥပမာဆိုတော့အမြင့်ရဲ့အောက်ကိုကျွန်တော်တို့မိုင်30အထိတွားလိလာမယ်ဆိုရင်ဝိဒနာမိုင်30မိုင်50ဒီလေးလာတဲ့နေဆိုရင်မိုင်50ဒီသွားပြီးလေးလာရမယ်ပေါ့အဲ့လိုမျိုးတိုက်တာပြီးပါတတ်မှတ်ပြီးပါတယ်တတ်မှတ်ပြီးတော့မှခုနစမ်းသတ်တဲ့အဖွဲ့တွေကအဲ့ဒီသူတို့သဘောတူထားတဲ့အတိုင်းစမ်းသတ်တိုက်တာပြီးတော့မှတိုက်တာရရှိတဲ့အချက်တွေပေါ့အခြေခံပြီးတော့တက်တူတွင်ရဲ့ဟိုဖြစ်ပေါ်တိုးတက်မဲ့လုပ်မဲ့လုပ်ကြိုင်မဲ့ procedure တွေနဲ့နှစ်ခုအရှင်းချိန်ညှိပြီးတော့မှဘယ်လို impact တွေဘယ်လိုကျိုးသက်ရောက်မှုတွေရှိမယ်ဆိုတာကိုသူကဒါကိုအရင်ဆုံးစမ်းစစ်ရပါတယ်ဒီစမ်းစစ်ချက်နဲ့တပြိုင်တည်းမှာလည်းဘေးမှာရှိတဲ့ပတ်ဝန်းကျင်မှာရဲ့လူမှုတွေတဲ့ရမျိုးနဲ့ဒေတာမှာရှိတဲ့ဒီ safe score လို့ခေါ်တဲ့ပါဝင်ပတ်သက်တဲ့ဆက်ဆက်တဲ့လူအလုံးကိုအကြံဉာဏ်တွေကိုရယူရပါတယ်သူတို့ရယူပြီးတော့မှဒါကိုကြည့်ပြီးတော့မှကျွန်စီမံခန့်ခွဲမှုအစီအစဉ်ပေါ့ပါဝင်ရင်းဆိုင်ရာစီမံခန့်ခွဲမှုအစီအစဉ်ကိုဆွဲရပါတယ်ဆွဲပြီးဆိုရင်ဒီဆွဲတဲ့အားကိုမှတခါအမြဲတမ်းဒါကိုဝန်ကြီးဌာနနဲ့လည်းဒါကိုအပြန်အလှန်ပြပြီးတော့နောက်ဆုံးမှဒါကိုအတည်ပြုပြီးဆိုလို့ရှိရင်အတည်ပြုတဲ့အတိုင်းဟိုပဲဒီလုပ်ငန်းရှင်ကဆက်ပြီးတော့ဒီစီမံခန့်ခွဲမှုတိုင်းလုပ်ရပါတယ်ဒီလုပ်တဲ့အခါမှာ monitoring plan တွေပါတဲ့အခါကျတော့သူ့ကိုလေ့လာစောင့်ကြည့်တဲ့အခါမှာဘလောက်ချေယူမယ်ဟိုဘလောက်6လောက်တော့တချင်းရေဟိုတိုင်းတာမလားနေ့စဉ်ဘလိုတိုင်းတာမလဲလစဉ်ဘလိုတိုင်းတာမလဲဒီလိုမျိုးစဉ်ဟိုစနစ်တွေချပြီးထားရတော့အဲ့တိုင်းပဲဆက်ပြီးလုပ်လို့ရှိရင်တော့အောက်ရင်ဒီကိန်းကအနည်းဆုံးနဲ့ဒီလုပ်ငန်းကဆက်သွားနိုင်မှာဖြစ်ပါတယ
်အခုလိုဆက်ရှင်လက်ရှိဖြည့်ကြပေးလို့အများကြီးကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျအခုလိုမျိုးပြောလဲတဲ့ပြည်သူလူထုကသိသိရတာဖြစ်တဲ့အတွက်ကျွန်တော်ဝမ်းသာပါတယ
်ဖွေကထုတ်လွှင့်ပေးနေတဲ့မြန်မာအရေးစွန်းတွေကအစီအစဉ်တွေကိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ပြီးအခုလိုတနင်္လာမနက်ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါလိမ့်ရှင်။ VOE သောတာရှင်တွေအနေနဲ့ကျမတို့ VOE ကိုစားလိုက်ကနေတဆင်ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ကြရတယ်ဆိုရင်ကျမတို့ရဲ့စာတိုက်လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရတော့ဖုန်းနံပါတ် 1-2-3-2-5-5-5 လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကနေတနင်္လာနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရဖို့ရှိပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကတော့
တက္ကစီ9စီးရကနေစတက္ကစီမောင်းသမားကကျူးလွန်တဲ့မှုခင်းဖြစ်လေတော့နောက်ပိုင်းတက္ကစီ9စီးသူတွေရဲ့လုံခြုံရေးဆိုင်ရာကိစ္စကိုပ
ါတက္ကစီ3ပြည်ပြစ်မှုကျူးလွန်တဲ့ပြဿနာဘယ်လိုဖြစ်ရှင်းကြမလဲဆိုတဲ့အကြောင်းစင်နဲ့ဒီတစ်ပတ်နားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့မယေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးတော့ကျွန်တော်တို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေရဲ့အောက်နားမှာမှတ်ချက်လေးတွေလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တူလေးတွေကိုဖော်ပြပေးကြပါမယ်။ကျမတို့ Facebook ပေါ်ကနေပြီးတော့စနေ TV Magazine ထုတ်လွှင့်ချက်အောက်မှာလာပြီးတော့ရေးလာတဲ့သရရှင်ညံတစ်သူကကျွန်တော်တို့ပြည်သူတွေရဲ့မျက်စိနားနဲ့အုံနောက်တကားတွေကိုအချိန်နဲ့တပြေးညီသတင်းတွေလွှင့်ပေးပြီးတော့ပါရမီဖြည့်ပေးနေတဲ့အစီအနာအတွက်အထူးကျေးဇူးတင်မိပါကြောင်းပြောကြားချင်ပါတယ် VOA Why Not Why Not သားများခင်ဗျာလို့ရေးလာပါတယ်ရှင်။ဆိုသူဆိုတဲ့သရရှင်ကတော့မင်္ဂလာပါ VOA မိသားစုတွေအားလုံးကိုစိတ်ကျမ်းမာစွာနဲ့နိုင်ငံအကျိုးကိုတည်ပိုးနိုင်ပါစေတဲ့။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစေနော်။မင်းမြန်မာဆိုတဲ့သောရရှင်ကလည်း I respect Myanmar that doing good job လို့ရေးလာပါတယ်။တာဝန်ဝတ္တရားတွေကိုကြည်ကြည်ပြွန်ပြွန်ထမ်းဆောင်နေကြတဲ့မြန်မာတွေအားလုံးကိုလေးစားပါတယ်လို့သူကဆိုလာတာပါ။ကျမတို့ VOA ကထုတ်လွှင့်ပေးထားတဲ့အစီအစဉ်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာတဲ့အစားတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်နော်။တော်ကပဲတင်ဆက်ပေးသွားတဲ့မြမအရေးဆွေးနွေးခဲ့မှာမြမနိုင်ငံမှာလွှတ်တော်ကအစိုးရကိုညှာနေတဲ့ပုံစံဖြစ်နေဆိုပြီးတော့ဖွံ့ဖြိုးတိုးတက်မှုကော်မတီအဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာသက်သက်ခိုင်ပြောကြားသွားတဲ့မေးမြန်းခန်းပေါ်မှာသောရရှင်နေမှတ်ချက်တွေအများကြီးရေးလာကြပါသေး။သူကဘယ်လုံငန်းပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုပါဝင်အစိုးရရဲ့လွှတ်တော်ရင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့မဆုမျက်မွန်နဲ့တွေ့ဆုံမေးမြန်းခန်းမှာဖြေကြားပေးထားတာဖြစ်ပါသေး။ဒါကိုသောရရှင်တယောက်ရေးလာတာမှာတော့
အစိုးရတစ်တက်ခါစားလွှတ်တော်တဲ့င်းကိုပြည်သူတွေစိတ်ဝင်စားနဲ့စောင့်ကြည့်ကြကြတာပါအခုတော့ကိုယ်စလဲကြီးများကိုရရွာပြန်ရောက်တဲ့အခါမေးကြည့်ပါဦးလွတ်တော်တဲ့ရင်ကြည့်ပြကြသေးလားလို့
လွတ်တော်တဲ့ရင်ဆိုရင်ပြည်သူတွေစိတ်ဝင်စားမှုနည်းလာပါပြီလို့ဒီသောရရှင်ကရေးလာတဲ့အချိန်မှာပဲဒီအမေးဖြေထုတ်လွှင့်ချက်နဲ့ပတ်သက်ပြီးတော့သောရရှင်မြို့သက်က
မေးစွာတာဖြေစွာတာကြီးကောင်းပါတယ်လွတ်တော်နဲ့အစိုးရကြားနားလည်မှုယူနေကြတာများနေတော့ပြောင်းလဲတဲ့တလောက်မပြောင်းလဲနိုင်ဘူးဖြစ်နေပါတယ
်နောက်ထပ်သောရရှင်တစ်ယောက်ကတော့ကိုယ်စလဲဟောင်းတူလို့ပဲရေးထားပါတယ်ပြည်သူလွတ်တော်ကိုယ်စားလှယ်လို့များဆိုလိုသလားတွေးမိပါရဲ့နော်သူက
ဒေါက်တာသက်ခိုင်ပြောတာအလုံးနီးပါးထောက်ခံပါတယ်ဒါပေမဲ့ Westminster Moral နဲ့တွိုင်းရင်တော့ကို့အစိုးရကိုကို့ပါတီကတိတ်မပြောတင်ပါ UK နဲ့ Commonwealth နိုင်ငံတွေမှာအတိုက်ခံတွေကသာအစိုးရအဖွဲ့ကိုထောက်ပြကြပါတယ်အနာပါတီဝင်တွေကတော့ Expose ကိုသာထောက်ပြကြပါတယ်အစိုးရအဖွဲ့ဆိုတာတော့ပုံမတက်သည့်သူတွေလို့ယူဆရပြီးနောက်ဆုံးအခြေအနေတွေသိတာဖြစ်တဲ့အပြင်ဒေါက်တာသက်ခိုင်ပြောသလိုအကောင့်ထဲပေါ်ရတာမျိုးပိုခက်ပါတယ်ဒေါက်တာသက်ခိုင်ရဲ့တက်သည့်နားလည်မှုရဲ့စေနာရဲ့မြတ်မြတ်တတတွေးခေါ်တတ်တာရဲ့ကိုလေးစားပါတယ
်ဒီလွတ်တော်အမတ်လိုမျိုးကိုယ်စလဲတွေအများကြီးလိုအပ်ပါတယ်ဆိုပြီးတော့ဒီကိုယ်စလဲဟောင်းတူဆိုတဲ့သောရရှင်ရေးလာတာပါနောက်ထပ်သောရရှင်ကတော့ဒီဘန်လုံငန်းပြုပြင်ပြောင်းလဲမှုအပိုင်းမှာလိုအပ်နေတဲ့ကဏ္ဍဆိုပြီးတော့သူထင်မြင်ယူဆချက်ကိုခုလိုထောက်ပြလာပါတယ်
ဘဏ်လုပ်ငန်းပြုပြင်ပြောင်းလဲမှုခေါင်းစဉ်ကြောင့်စိတ်ဝင်စားပြီးဝင်ဖတ်မိတာပါအများစုက check and balance ကိုဖြည့်ထားပါတယ်ဒေါ်သက်သက်ခိုင်တို့လိုလွှတ်တော်ဘက်ကနေပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့လက်ရှိမြန်မာမှုပြုနေစေဖြစ်တဲ့ဘဏ်စနစ်ပြုပြင်ပြောင်းလဲရေးခိုင်မာဖို့အတွက်ဘလို့တွန်းနေတယ်ဆိုတာကိုသိကျင်ပါတယ
်ဒါကတော့ VOA ကို email ပေးဖို့ပြီးရေးလာတဲ့သောရရှင်ရဲ့အမြင်ပါသောကင်သက်ဆိုတဲ့သောရရှင်ကတော့အလွန်ပညာရှိရဲရင်ပြတ်သားတဲ့လူတော်တယောက်ပါလေးစားကြည်ညိုမိပါတယ်ဆိုတော့ဒေါ်သက်သက်ခိုင်ကိုကျေးဇူးတင်ကြောင်းရေးလာပါတယ်ဥစော်ပိုင်ကလည်း
တကယ်ဆိုရင်ပြည်သူကယုံကြည်လို့ပြည်သူတွေကိုစားဆောင်ရွက်နိုင်မယ်ထင်လို့ NLD ပါတီကိုမဲပေးခဲ့ကြတာပါပါတီကမှတဆင့်မဲနိုင်ပြီးတော့အစိုးရဖွဲ့နိုင်တာပါအစိုးရဆိုတာပါတီအကျိုးစီးပွားထက်တိုင်းပြည်ရဲ့အကျိုးစီးပွားကိုပဲဦးစားပေးဆောင်ရွက်ရမှာပါဒါကိုပါတီကငါတို့ပါတီကဖြစ်တဲ့အစိုးရမဟုတ်ပါတီရဲ့လူလားချက်အတိုင်းဆောင်ရွက်ကြမယ်ဆိုရင်နီးလည်းမကြပါဘူးလွတ်တော်နဲ့အစိုးရကနိုင်ငံအတွက်တာဝန်ယူနေစဉ်ကာလအတွင်းအပြန်အလှန်နားလည်မှုနဲ့ထိန်းချုပ်လုပ်ကိုင်သွားမယ်ဆိုရင်တိုင်းပြည်အတွက်အကျိုးရှိရှိဆောင်ရွက်တာဖြစ်ပါတယ်ဒါလို့မဟုတ်ပဲပါတီဆိုတာကကိုယ်နေရာကိုမနေပဲနေရာတကာပါနေရင်တော့နောက်တစ်ချိန်ရွေးကောက်ပွဲမှာအစိုးရဆိုတာတိတ်မသေးချာနိုင်တော့ပါဘူးအစိုးရရောလွှတ်တော်ကပါပါတီမျက်နှာထက်ပြည်သူမျက်နှာနဲ့နိုင်ငံတော်အကျိုးကိုပဲကြည့်တင်ပါတယ
်ပြည်သူကိုယ်စားလှယ်တွေဆိုတာနိုင်ငံတော်နဲ့ပြည်သူအကျိုးပဲကြည့်တင်ပါတယ်ဆိုပြီးတော့ဦးစော်ပိုင်သူရဲ့ထင်မြင်ယူဆချက်ကို VOA စာမျက်နှာမှာလာပြီးတော့ရေးလာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးတော့ဖို့ရှိပါတယ်နော်အခုတော့သောရရှင်ကိုနောက်တိုင်းဒေးလီတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်ဒီတစ်ပတ်သောရရှင်ကိုတင်ဆက်ပေးမယ့်တင်လေကတော့ Young Diamond Brooks ဆိုတဲ့တခြင်းမဲ့ဖြစ်ပါတယ် American ဆိုတော့ Khalid ဒီဆိုထားတဲ့တခြင်းဖြစ်ပြီးတော့2019ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ကထွက်တဲ့သတင်းဖြစ်ပါတယ်။သူရဲ့သတင်းဗီဒီယိုကတော့ထွက်တာမကြသေးပါဘူး။အဲ့သတင်းထွက်တော့အာရှဒေသတွေကပဲဖိလစ်ပိုင်နိုင်ငံမှာအဲ့သတင်းကအကောင်းဆုံးတင်းနံပါတ်1ချိတ်သွားတာပါ။နယူးဇီလန်မှာလည်းတင်းနံပါတ်1ချိတ်ပြီးတော့ဩစတြေးလျဘယ်လ်ဂျီယံတို့မှာတော့အကောင်းဆုံးတင်းနံပါတ်10တဲကိုဝင်ပါတယ်။အမေရိကန်ပြည်အောင်စုကဆိုရင်တော့ Billboard Hot 100စီးရင်မှာနံပါတ်ချိတ်ပြီးတော့ UK သတင်းတပုတ်ထဲအကောင်းဆုံးတေးစီးမှာတော့နံပါတ်18ထိချိတ်ပါတယ်ခလစ်တီဆိုပြီးတော့အခုတလောအမေရိကန်ကဒီ American Washington မြို့တော်တစ်ဝိုက်မှာလွှင့်နေ iHeart Radio မှာခဏခဏကြားနေရတဲ့ Young Diamond Brooks ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင
် So you're still thinking of me just like I know you shouldI cannot give you everything, you know I wish I could. I'm so high at the moment, I'm so caught up in this. Yeah, we're just young, dumb, and broke, but we still got love to give while we're young, dumb, young, young, dumb.
ဆိုထားတဲ့ Young Diamond Brooks ဆိုတဲ့တချင်ကိုနားဆင်ကြကြရပါမြမတချစ်သောရရှင်တွေအတွက်လည်းနောက်ပိုင်းမှာမြမတချင်လေးတို့နဲ့မြေတားတေးလဲဆောင်ပေးဦးမှာဖြစ်ပါတယ်အခုတော့သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးပြောပြပေးသွားခြင်းပါတယ်စကိုင်းတိုင်းကသောရရှင်တယောက်ကတော့မုံရွာက passport ရုံးမှာတရားဝင်တောင်းထားတဲ့ငွေပြင်တခြားငွေတွေပါအပိုဆောင်ပေးနေရပါတယ်ဆိုပြီးတော့သူကိုတွေ့ကြုံရတဲ့အဖြစ်အပျက်ကိုအခုလိုရင်ဖွင့်ပြီးတော့တိုင်ကြားလာပါတယ
်ဘန်ကောက်ကိုသွားဖို့ passport လောက်ပါတယ်အဲ့ဒီရုံမှာတင်တပ်ပုံရိုက်စာရွက်စာတမ်းတွေမိတ္တူတွေဆွဲ38000ချက်ချင်းပေးရတယ်အဲ့ဒီကလေးက13000ပို့တောင်းထားတယ်ဆိုတာသိတယ်ထားတော့မပြောတော့ဘူးလက်ပွေနှိပ်ရတဲ့ခံမှာစာရွက်လေးဟိုစစ်တီစစ်လုပ်ပြီး ညီလေး2000တဲ့ဟာဆရာဘာလို့လဲပေါ့အဖြစ်မှကျွန်တော် 38,000 လဲသွင်းထားခဲ့ပြီးပြီအခုကဘာကြီးလဲဆိုတော့ဒီလိုပဲပေးရတယ်ညီလေးရဲ့အရင်ကဆိုဒီထက်မကကုန်တာဒေါ်လာ80,000သွင်းရတယ်ဘာညာတွေရှောက်ပြောတော့တာပဲဗျာနည်းနည်းလျှော့ပါဦးဆရာရဲ့ဆိုတော့တစက်မှမလျှော့ဘူးဗျာပေါ်တင်ပဲတောင်းတာတဲ့ပဲအမလေးကိုတယောက်ထဲလာထင်တော့မဟုတ်ဘူးဗျာကိုနောက်မှာ6ဦးမြင်းချံပခုတ်ကူနယ်ကကိုရီးယားသွားမဲ့သူတွေပတ်စပို့လာလို့ကြတာလူ600လောက်ရှိတယ်သူတို့ကတော့အလို့သမားဗီဇာနဲ့ပေါ့ဗျာကိုလိုပဲအတောင်းခံတာဒီကြားထဲ18နှစ်ပြည့်မှတ်ပုံတင်ပြောင်းမထားရလို့ပတ်စံမတရားတောင်းခံရတာတွေလည်းမပါသေးဘူးတကယ်တော့ပတ်စပို့ရုံးကလူတွေကလဆာမမက်တော့ဘူးဗျာပေါ်တင်တောင်းစားခွင့်လိုက်စင်ရထားတဲ့သူတွေလေတလားတလားဒီလိုမတရားရတဲ့ပတ်စံကူကသိန်းဆယ်ချီမကဘူးဝင်နေကြတာဗျကျွန်တော်တို့လည်းကိုပေးလိုက်ရတဲ့ပတ်စံနိုင်ငံတော်ဘန်ဒါရဲစီးဝင်သွားတယ်ဆိုရင်ကျေနပ်ပါတယ်အခုဟာကပေါ်တင်သူတို့အိတ်ထဲထည့်နေတာကိုလက်ပိုက်ကြည့်နေရတာပဲဘသူကိုတိုင်ရမှန်းလဲမသိပါဘူးဗျာ
ဒါတော့ passport လုတ်တဲ့အခါမှာရုံးကနေပြီးတော့တည်ယဝင်တောင်းတဲ့ပတ်စံမဟုတ်ဘဲနဲ့အပိုကြီးတွေလည်းထပ်ဆောင်ပေးနေရပါတယ်ဆိုပြီးတော့ဒီတော့ရရှင်သခိုင်းတိုင်းဝင်ကြီးချုပ်တည်တာစီဖို့ဆိုပြီးတော့စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်သူကတော့နာမည်နဲ့တကွာအတိအကျရေးထားပေးမယ်လေကျမတို့သူရေးထားတာကနှစ်ဖက်အတည်ပြုချက်မရယူနိုင်တဲ့အတွက်ကြောင့်မလို့နာမည်နဲ့ကျမတို့မဖော်ပြပေးလိုက်ပါဦးနော်တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင်ခုတော့မြမတေးချစ်တော်ရရှင်ကြီးတွေမြမတေးချစ်နေကုန်းနဲ့ဖြောပြပေးမှာဖြစ်ပါတယ် The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတပုတ်က Facebook အစာမျက်နှာတွေပေါ်မှာအတော်လေးကိုပြက်နှက်ရေးပန်းစားနေပါတယ်နော်သူရဲ့ဒီသချင်းမိုးလေးဖွဲ့ရုံဆိုတဲ့သချင်းနဲ့ဖြောပြပေးကြပါတယ်။ဒီသချင်းကမျိုးကြောမြန်ရဲ့နာမည်ကြီးသချင်းတစ်ပုဒ်ဖြစ်ပြီးတော့အခု The Four အဖွဲ့ကပြန်ဆိုတော့လဲ Facebook စာမျက်နှာပေါ်မှာတဦးနဲ့တဦးလက်ဆင့်ကန်အဖြတ်များတဲ့သချင်းတစ်ပုဒ်ဖြစ်ပါတယ်။ဒီသချင်းကို The Four အဖွဲ့ရဲ့မူကွဲဒီဆိုပုံကလည်းနားထောင်လို့ကောင်းလို့ VOA သောရရှင်နေနဲ့ဝေမျှကြပါတယ်။ The Four အဖွဲ့ကဒီသချင်းနဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်ငငယ်တွေကအရန်ကြွေခဲ့ရတဲ့သချင်းလေးပါဆိုခွင့်ပေးတဲ့ကိုမျိုးကျော်မြိုင်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube စာမျက်နှာမှာရေးထားတာပါ။ငူရင်မျိုးကျော်မြိုင်တည်ဆူထားတဲ့ The Four အဖွဲ့ပြန်ပြီးတော့စမ်းသစ်တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းလေးကိုအားလုံးနားဆင်ခံစားကြည့်ပါအောင်နော
်။မိုးလေးဖွဲ့ရုံတည်ရတဲ့မြင်နေတဲ့ဗတင်းတကားစီပဲShe didn't know
the four ဘွဲ့တီဆိုတာရဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေရည်နေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။တချိန်ကတည်တယ်ပျော်မြူးခြင်းတွေပျော်ဝေနေတဲ့ချင်းရဲ့ရင်တွေ
ये တနာကြောစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြကြရတာပါအခုဆက်ပြီးဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုထုတ်လွှင့်ပါမယ်ရှင်တက္ကစီသုံးပြီးမှုခင်းကျွလွန်တဲ့ပြဿနာဘလို့အဖြေရှာကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဇန်နဝါရီလ21ရက်နေ့ကရန်ကုန်မြောက်ဒဂုံမှာအတော်လေးကိုဆိုးရွားတဲ့လူသားမတည်မှုတမှုဖြစ်ပွားခဲ့ပါတယ်ကျူးလွန်သူကိုနောက်ထပ်3ရက်ကြာဇန်နဝါရီ24ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဆီးရမိပါတယ်ပြည်သူတွေကြားဟိုလေးတကျော်ဖြစ်သွားတဲ့အဲ့ဒီမှုခင်းဟာတက္ကစီ9စီးရကနေစတက္ကစီမောင်းသမားကကျူးလွန်တဲ့မှုခင်းဖြစ်လေတော့နောက်ပိုင်းတက္ကစီ9စီးသူတွေရဲ့လုံခြုံရေးဆိုင်ရာကိစ္စကိုပါမေးခွန်းထုတ်လာကြပါတယ်ပြိုင်နဲ့ထဲရဲတပ်ဖွဲ့နဲ့တာဝန်ရှိသူတွေဘက်ကလည်းတက္ကစီကားတွေနဲ့ပတ်သက်ပြီးစစ်ဆေးတာစည်းကမ်းကြက်မှတ်တာတွေလုပ်ဖို့ပြင်ဆင်လာတာတွေ့ရပါတယ်။မှုခင်းဘလို့ဖြစ်ရတာပါလဲ။အရင်ကအလားတူမှုခင်းမျိုးဘလောက်ဖြစ်ခဲ့ဖူးပြီးနောက်အဲ့လိုပြဿနာမျိုးဖြစ်ပေါ်မှုကြဆင်းအောင်ဘာတွေလုပ်နိုင်မလဲဆိုတာကုရပလေးလာသုံးသပ်ကြည့်ကြရအောင်ပါ
။မှုခင်းဖြစ်စဉ်အချင်းကတော့အသက်ခံရတဲ့အမျိုးသမီးဟာလှဲတဲ့စင်တာနာအင်းစိန်လမ်းပေါ်ကနေသူနေထိုင်ရာတကုံမြို့နယ်မင်းမနိုင်ရက်ကွက်ကိုတက္ကစီကားငှားဆီးခဲ့တဲ့အကြောင်းသူ့ရဲ့နေအိမ်နားအရောက်အဲကွန်းဖွင့်ပေးလို့တက္ကစီကကျက်တထောင်ပို့တောင်းရကနေတက္ကစီဒရိုင်ဘာနဲ့စကားများပြီးဒရိုင်ဘာကအမျိုးသမီးကိုလဲပင်းညှင့်ဝက်ဥလဲနဲ့ထိုးခဲ့ကြောင်းအမျိုးသမီးတတိလစ်သွားချိန်ကားကိုမြောက်တကုံဘက်ပြန်မောင်းလာပြီး33ရက်ကွက်နားမှာမရင်းကျင်ကြောင်းနောက်ပိုင်းအမျိုးသမီးတိတ်ဆုံးသွားလို့အလောင်းကိုငမိုးရိတ်ချောင်းနှပေတံတားဆက်မကြီးပင်အောက်မှာပစ်ထားခဲ့တယ်လို့ဆိုပါတယ်ဒါရီဟာကျူးလွန်တယ်လို့ဝန်ခံထားတဲ့တက္ကစီဒရိုင်ဘာတယောက်ထဲရဲ့ထွက်ဆိုချက်ပဲဖြစ်တဲ့အတွက်ဘလောက်မှန်တယ်လို့မပြောနိုင်သေးပါဘူး။ဒါပေမဲ့အားလုံးနားလည်လိုက်တာတခုကတော့တက္ကစီငှားဆီးရင်ဒရိုင်ဘာရဲ့တက်ဖြတ်တာကိုခံလိုက်ရတယ်ဆိုတာပါပဲ။ဒီအတွက်ပြည်သူတွေကရန်ကုန်တက္ကစီတွေကိစ္စအာယုံစိုက်လာကြတာဖြစ်ပါတယ်။တကယ်တော့တက္ကစီမောင်းသူကပြစ်မှုကျူးလွန်တာဒုစရိုက်သမားတွေကတက္ကစီကိုအသုံးပြုပြီးရာဇဝတ်မှုလုပ်တာတွေကတော့ရန်ကုန်မှာတိတ်ပြီးမဆန်းကြပါဘူး။ဒီထဲမှာတချို့တွေကပြစ်မှုကိုအတွဲလိုက်ကျူးလွန်တာတွေတောင်ရှိခဲ့ပါသေးတယ်။ဥပမာအားဖြင့်ပြီးခဲ့တဲ့2019ဩဂုတ်လ17ရက်နေ့မနက်လင်းအားကြီး3နာရီဝန်းကျင်လောက်ကစမ်းကြောင်းမြို့နယ်စမ်းကြောင်းလမ်းက GNG စတိုးဆိုင်ကိုလူငယ်တစုဝင်ပြီးဓားမြတိုက်ပါတယ်။ဩဂုတ်လ16ရက်နေ့မှာတော့အဲ့ဒီဓားမြတိုက်လူရဲမှုတရားခံတွေဖမ်းဆီးရမိပါတယ်။နောက်ဆက်တွဲအမှုတွေနဲ့တရားခံတွေလည်းထပ်ပြီးဖမ်းဆီးရမိတယ်လို့ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်အရလူငယ်တချို့တက္ကစီကားတစ်စီးကိုအသုံးပြုပြီး GNG ဆိုင်တွေမှာဓားမြတိုက်တဲ့ငားမှုဇက်တိုက်ဆိုသလိုကျူးလွန်ရဲတပ်ဖွဲ့ကနောက်ပိုင်းမှာဖမ်းဆီးရမိတာပါ
။အလားတူပါပဲ2019မေလ2ရက်နေ့တုန်းကလည်းရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်ပြည်လမ်းပေါ်မှာကားတစ်စီးဓားမြတိုက်ခံရပါသေးတယ်။ပဲခူးမြို့မှာနေထိုင်တဲ့အမျိုးသမီးကြီးတယောက်ဟာကိုရီးယားသွားမဲ့သူ့ရဲ့သားကိုမိသားစုဝင်တွေနဲ့အတူမင်္ဂလာတုံလေရင်ကွင်းကိုကိုပိုင်ကားနဲ့လိုက်ပို့ပါတယ်။အပြန်ကားပေါ်ပါလာတဲ့ကလေးငယ်တယောက်အပေါ့သွားခြင်းနဲ့ဆိုလို့မင်္ဂလာတုံမြို့နယ်ပြည်လမ်းမပေါ် BOC မှတ်တိုင်နားမှာလမ်းဘေးရပ်ပြီးအပေါ့သွားစီပါတယ်။အဲ့ဒီချိန်ကယ်ဒီနာအမျိုးသားတက္ကစီတစ်စီးသူတို့ကားရှိပိတ်ရက်ကားပေါ်ပါလာတဲ့လူ၄ယောက်ကအမျိုးသမီးကြီးကိုဓားနဲ့ထောက်ပြီးပါလာတဲ့ပတ်စံအိတ်ဆွဲကြိုးငကလက်စွပ်လက်ကင်ဖုံးစ စုပေါင်းတံမိုးကျသိန်း40ကျော်ဖို့အားလုံးကိုလူယူပြီးသူတို့ကားနဲ့ပဲပြန်ထွက်သွားပါတယ်။နောက်ပိုင်းတပြတ်တရံမှာပါတဲ့အဖွဲ့ဝင်တယောက်ကိုလှော်ကားနဲ့မြေမှာအခြားပြမှုတစ်ခုကျူးလွန်တော့ဖမ်းဆီးရမီစစ်ဆေးရကနေအဲ့ဒီတက္ကစီအသုံးပြုပြီးအုပ်စုနဲ့ဓမြတိုက်တဲ့အမှုပေါင်း28မှုကျူးလွန်ခဲ့တယ်ဆိုပြီးဝန်ခံထွက်ဆိုပါတယ်။ဒါတွေကိုကြည့်ရင်တက္ကစီဒရိုင်ဘာကလူသက်ပစ္စည်းယူမတင်းချင်းဆိုတဲ့ပြမှုမျိုးကျူးလွန်တာတွေရှိသလိုဒုစရိုက်သမားတွေကတက္ကစီကားကိုငှားအဲ့ဒီကားကိုသုံးပြီးရာဇဝမှုကိုအသေးချပြင်ဆင်ကျူးလွန်တာမျိုးလဲရှိနေတယ်ဆိုတာပ
ါအခုနောက်ဆုံးအမျိုးသမီးတယောက်ရရဆက်ဆက်မရင်းချင်းတက်ပြက်ခံရတော့မှရဲတပ်ဖွဲ့နဲ့တာဝန်ရှိသူတွေဟာတက္ကစီတွေနဲ့ပတ်သက်တဲ့အစီအမံတချို့လုတ်ကင်လာတာတွေ့မြင်ရပါတယ်အငှားရင်ဖြစ်နံပါတ်အညီထုတ်ပေးထားတဲ့ကားတွေကို City Taxi ဖြစ်ဇန်နဝါရီလ31ရက်နေ့နောက်ဆုံးထားမှတ်ပုံတင်ခိုင်းပါတယ်ရန်ကုန်တိုင်းရင်ထိန်အဖွဲ့ကတော့မှုကင်းတွေမဖြစ်ပွားရအောင်တက္ကစီကားတွေမှာစတစ်ကာတွေကတ်တာလေစုပ်ခွက်ကတ်တာကြော်ညာကတ်တာလိုက်ကာကာတာတွေမလုပ်ဖို့လိုက်နာမှုမရှိရင်ဖေဗူအရီလ1ရက်နေ့ကစလုပ်ငန်းလိုင်စင်ဖြတ်သိမ်းတဲ့အထိတိတိယောက်ယောက်အရေးယူမယ်ဆိုပြီးကြေညာပါတယ်အလားတူရင်ထိန်ရဲတပ်ဖွဲ့ကလည်းတက္ကစီတွေကိုစီကံချက်တွေနဲ့ညီမညီရှောင်တခင်စစ်ဆေးမယ်လို့ဆိုထားပါတယ်ရန်ကုန်တိုင်းရဲတပ်ဖွဲ့ကရဲမှူးသိမ်းအောင်ကတော့ရန်ကုန်မှာတက္ကစီစီးမယ်ဆိုရင်ပထမဦးဆုံးကားနံပါတ်နဲ့ကားမျိုးစားမှတ်ပါကားတကားဘေးကနံပါတ်ပါမှတ်ယူပြီးကိုလူရင်းစီကို message ပို့ထားပါနောက်ခန်းကစီးပါဖြစ်နိုင်ရင်မှန်တကားမပိတ်နဲ့ကားတကားလော့ချထားရင်ဘလို့ဖွင့်ရမယ်ဆိုတာလေ့လာထားစတစ်ကာကတ်ထားတဲ့ကားမစီးမိစေနဲ့ညဘက်စီးရင်အဖော်ပါပါစေအဆရှိသဖြင့်အလွန်ရှည်လျားများပြားလာတဲ့အကြံကိုပေးပါတယ်ရန်ကုန်မှာတက္ကစီကားစီးရတာမလွယ်ပါလားလို့မှတ်ယူရတော့မလို့လို့ပါပဲဒါပေမဲ့အခုပြဿနာကြီးမှာတကယ်တကယ်အဓိကတာဝန်ရှိတာကတော့ရင်စည်းကမ်းထိမ့်သိမ့်သူတွေနဲ့ရဲတပ်ဖွဲ့ပါအခုဖြစ်ခဲ့တဲ့မှုကင်းတွေအားလုံးကိုခြုံငုံတုံသက်ကြည့်ရင်ဒုစရိုက်သမားတွေအများပြည်သူဝန်ဆောင်မှုတက္ကစီကားမောင်းအလုပ်လုပ်ဖို့အရေးအချင်းမပြည့်စုံသူတွေဟာလွယ်လွယ်ကူကူတက္ကစီဒရိုင်ဘာဝင်လုပ်နေနိုင်တာတွေ့ရမယ်ဖြစ်ပါတယ်ဒါကိုစနစ်တကျစစ်ဆစ်ဖို့လိုပါတယ်နောက်ထပ်ရန်ကုန်မှာဖြစ်နေတဲ့ပြဿနာတစ်ခုကတက္ကစီကားပိုင်ရှင်တွေဟာညဘက်မှာအခြားညမောင်းသမားတွေကိုငှားပေးတဲ့ကိစ္စပါအဲ့ဒီသူတွေအများစုဟာအဲ့ဒီတက္ကစီကားနဲ့တွဲပြီးမှတ်ပုံတင်ထားသူတွေမဟုတ်ပါဘူး။တချို့ဆိုတက္ကစီမောင်းနိုင်တဲ့ယင်မောင်းလိုင်စင်တောင်မရှိပါဘူး။ဒီအတွက်အဲ့လိုပြဿနာမျိုးမဖြစ်ပေါ်ဘူး။တက္ကစီဒရိုင်ဘာရီစီစီရေးကိုစနစ်တကျလုပ်ဖို့လိုပါတယ်။အဲ့ဒီယင်မောင်းရဲ့အချက်အလက်ကိုကားစီးသူထင်သာမြင်သာနေရာမှာအသေးအချာပြသထားဖို့လည်းလိုပါတယ
်။တက္ကစီစီးသူတွေတစုံတရာဒုက္ခရောက်ရင်ရဲတပ်ဖွဲ့ကိုလွယ်လွယ်ကူခေါ်လို့ရတဲ့တယ်လီဖုန်းနံပါတ်မျိုးကိုလည်းပြင်ဆင်ပေးထားဖို့လိုပါတယ်တက္ကစီပိုင်ရှင်တွေရင်မောင်းတွေစီကံအတိုင်းလိုက်နာမလိုက်နာအမဲတစီစစ်ဆေးကြက်မှတ်နေဖို့လည်းလိုပါတယ်ဒီထက်ပိုရေးကြီးတဲ့အချက်တစ်ခုကတော့လူ 5-6,000 လောက်တက္ကစီဒရိုင်ဘာအလုံးနဲ့အသက်မွေးနေကြတဲ့ရန်ကုန်မှာအများစုကြီးဟာဝန်ကြီးအတွက်ရိုးရိုးသားသားလုပ်ကိုင်စားနေသူတွေအဖြစ်မြင်ဖို့လိုပါတယ်တက္ကစီဒရိုင်ဘာတွေဟာဒုစရိုက်သမားတွေမဟုတ်ပါဘူးဒါမှသာတက္ကစီငှားစီးသူပြည်သူတွေနဲ့ဒရိုင်ဘာနားလည်မှုရှိမှဖြစ်ပြီးမလိုလားအပ်တဲ့နောက်ဆက်တွဲပြဿနာပေါ်ပေါက်မှုလဲနည်းမယ်ဖြစ်ကြောင်းပ
ါဥစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်သလို VO ရဲ့ website မှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါတယ်အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့မတ်ဤတန်စင်တို့တင်ဆက်ပေးမယ်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်
ဒီနိုင်ငံက Rainor ကားကုမ္ပဏီကထုတ်လုပ်တဲ့အလိုလျောက်မောင်းတဲ့လှည့်စစ်ကားမှာ Virtual Reality VR ပုံရိပ်စင်နည်းပညာကိုလည်းပေါင်းစပ်ထည့်သွင်းထားပါတယ်။စင်ပါယုတ်စုနာမည်ပေးထားတဲ့စမ်းသက်ထုတ်လုပ်ထားတဲ့ဒီကားဟာသူ့ဘာသာသူမောင်းနိုင်တဲ့အတွက်ရေမောင်းသူအနေနဲ့အားလက်ချိန်မှာတခြားလုပ်စရာတွေလုပ်နိုင်တာဖြစ်ပါတယ်။ VR မျက်မှန်တက်ထားပြီးတော့လမ်းဘေးဝန်းကျင်ပုံရိပ်တွေကိုကိုယ်စိတ်ကြိုက်မြင်ကွင်းဖြစ်ပြောင်းလဲနိုင်ပါတယ်။တီထွင်သူတွေရဲ့ရည်ရွယ်ချက်ကတော့ကားမောင်းစရာမလိုတဲ့အချိန်ကားပေါ်မှာအပန်းဖြေစရာစီစဉ်တွေလုပ်နိုင်အောင်ပါအလိုလျောက်မောင်းနိုင်တဲ့အဆင့်1ကနေ9မှာဒီကားဟာအဆင့်4မှာရှိနေတာဖြစ်ပြီးတော့အဆင့်5ဆိုရင်တော့လိုက်ပါလာတဲ့သူကဘာမှကိုလုံးဆရာမလို့တဲ့အခြေအနေဖြစ်ပါတယ်။အခုအဆင့်4ဆင့်မှာဆိုရင်တော့မော်တော်ကားဟာသူ့ဘာသာသူရှေ့ကားနဲ့နောက်ကားဘလို့ရှိမျိုးနဲ့မောင်းရလဲဆိုတာကိုချင့်ချိန်နိုင်ပြီးတော့သူ့ဘာသာသူ꿰နိုင်တယ်လို့လမ်းကြောင်းအပြောင်းလဲကိုလည်းလုပ်နိုင်မှာဖြစ်ပါတယ်။ဒါအပြင်ကားမောင်းသူရဲ့အကူအညီမပါဘဲနဲ့ပတ်စံပေးရမယ့်တိုးဂိတ်တွေမှာအချိန်လျှော့တာတွေလုပ်နိုင်ပါတယ်။ကာဗွန်ထုတ်လုပ်မှုမရှိတဲ့ဒီလျှက်စက်ကားဟာအင်ဂျင်နှလုံးတက်ဆင်ထားတာဖြစ်ပြီးတော့60စက္ကန့်အတွင်းတစ်နာရီ62မိုင်နှုန်းအထိအချိန်တင်နိုင်ပါတယ်။
ွစ်နိုင်ငံကပိရမစ်တွေကိုကမ္ဘာအရေးအရှိဆုံးအမျိုးသားနဲ့ကမ္ဘာအရေးအပူဆုံးအမျိုးသမီးတို့နှစ်ဦးပထမဆုံးအကြိမ်ဖြစ်အတူတူသွားလဲကြပါတယ်။နိုင်ငံရဲ့ခီးသွွားလုပ်ငန်းပြန်လည်ဖွံ့ဖြိုးတိုးတက်လာစေဖို့သူတို့နှစ်ဦးကိုအီဂျစ်နိုင်ငံကမ္ဘာခီးသွွားလုပ်ငန်းတိုးမြှင့်ရေးအဖွဲ့ကဖိတ်ကြားခဲ့တာပါ။ကမ္ဘာအရေးအမြင့်ဆုံးအမျိုးသားဆူလ်တန်ကိုဆန်ဟာအသက်35နှစ်ရှိပြီဖြစ်ပြီးကတ်လူမျိုးဖြစ်ပါတယ်။သူရဲ့အရက်ကတော့ရှစ်ပေ3လက်မှမြင့်တာပါ။ဒီနေ့ကမ္ဘာမှတ်တမ်းတွေအရအရက်ရှစ်ပေအမြင့်ရှိတယ်လို့သမိုင်းမှတ်တမ်း10ခုထဲမှာသူရဲ့အရက်ရှစ်ပေကျော်အမြင့်ဟာတစ်ခုတည်းသောတရားဝင်အတီကြတိုင်းယူရခဲ့တဲ့အရက်လည်းဖြစ်ပါတယ်။ကမ္ဘာအရက်အပူဆုံးအမျိုးသမီးဂျိုတီအမေ့ရှ်ကတော့အသက်24နှစ်အရွယ်အိန္ဒိယအမျိုးသမီးတဦးဖြစ်ပြီးအရက်အမြင့်ကတော့2ပေကျော်ကျော်လေးပဲရှိပါတယ်။သူဟာ American Horror Story လို့ခေါ်တဲ့ကြောက်စရာတရက် TV ဇလန်းတွဲတွေမှာတရုတ်ဆောင်ပါဝင်ခဲ့ပါတယ်။သူတို့နှစ်ဦးတွဲပြီးတော့နိုင်ငံထဲမှာရှိတဲ့တခြားနာမည်ကြီးတဲ့ကမ္ဘာလှည့်ခီးသွားတွေတွားရောက်ကြတဲ့နေရာတွေကိုလည်းတွားလည်ကြမှာပ
ါ။ဂျပန်နိုင်ငံတိုကျိုမြို့မှာဆေးရုံတွေကော်ဖီဖျော်စပွဲထိုးပေးတဲ့ပထမဦးဆုံးကော်ဖီဆိုင်ကိုဖွင့်လှစ်လိုက်ပါပြီ။ Hana Cafe ထူးဆန်းသောကော်ဖီဆိုင်လို့နာမည်ရတဲ့ဒီဆိုင်မှာ3ဒေါ်လာတန်ကော်ဖီရဖို့အတွက် QR code လို့ခေါ်တဲ့လက်မှတ်ကလေးတွေကိုသုံးရတာဖြစ်ပါတယ်။ဆိုရလို့နာမည်ပေးထားတဲ့ဆေးရုပ်ကလေးကကော်ဖီဖြော်ကော်ဖီကိုပို့ပေးတာဖြစ်ပြီးတော့တစ်ခါပို့ရင်၅ခွက်ပို့ပေးနိုင်ပါတယ်။တစ်ခွက်ဖြော်ပေးဖို့အတွက်အချိန်၄မိနစ်လောက်ယူပါတယ်။ကော်ဖီတစ်ဆိုင်မှာကော်ဖီဖြော်စပွဲထိုးဖို့အတွက်လူ၄-၅ယောက်လောက်လိုအပ်တာဖြစ်ပြီးတော့အခုကျတော့ဒီဆိုင်မှာကော်ဖီတွေကိုဆက်နဲ့ဖြော်ပြီးဆေးရုံနဲ့ပို့ပေးပါတယ်။အခုလိုဆက်တွေတုံးလိုက်တဲ့အတွက်ကော်ဖီဈေးကိုလည်းလျှော့ယူနိုင်ပါတယ်။အသက်ကြီးပိုင်းတွေများလာတဲ့ဂျပန်နိုင်ငံမှာလှူတာရှားပါမှုကိုဖြည့်ရှင်းမှုအတွက်အခုလိုကော်ဖီဆေးရုံဆိုင်တွေလှူလာတာဖြစ်ပါတယ
်။ကိုငိမ့်ချန်နဲ့မအီတန်စင်တို့ရဲ့ကဘာတလွှထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်တယ်လို့ VOA Internet ဆာမျက်နှာ barmis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်။ဒီသတင်းပတ်ထဲချင်းပတ်မယ်တောင်ကိုရီးယားကဆောင်းရာသီအိုလံပစ်ပြိုင်ပွဲအတွက်မြောက်ကိုရီးယားအဆင့်မြင့်ကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌကင်မြုံနမ်ကိုရန်ဦးဆောင်ပြီးတက်ရောက်မှာဖြစ်ကြောင်းတောင်ကိုရီးယားတာဝန်ရှိသူတွေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်မယ်အမေရိကန်ပြည်ထောင်စုကဒုသမ္မတမိုက်ပန်ဆာရောချက်တပရင်းနေမှာတောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်လာမှာဖြစ်ပြီးတောင်ကိုရီးယားသမ္မတနဲ့အတူညစာစားဖို့အတွက်စီစဉ်ထားပါတယ်။ပြည်내နိုင်ငံရဲ့ခေတ်သက်တိုင်းမှာအသေးပြောက်အများဆုံးအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့အတွက်တန်တရာရှိသူဆလာအဗ်ဒယ်ဆလမ်ကိုပထမဆုံးအကြိမ်ဖြစ်တဲ့တနင်္လာနေ့မှာဘရပ်ဆဲလ်ကတရားရုံးမှာအမှုဆက်ဆဲတော်မှာဖြစ်ပါတယ်။အသက်28နှစ်အရွယ်အဗ်ဒယ်ဆလမ်ဟာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အကျဉ်းတော်မှာနှစ်နှစ်ကြာတဦးတည်းတိကျခွဲခြားပြီးအချုပ်နှောင်ခံထားသူဖြစ်ပါတယ်။သူကအဖမ်းမခံရတဲ့ခင်လအတော်ကြာထွက်ပြေးနေတာဖြစ်ပြီးသူ့နဲ့ဂျန်အဘာတယောက်ကိုလူတက်မှုကြိုးပမ်းမှုတွေနဲ့ဆွဲချက်တင်ထားတာပါ။ဘင်္ဂလားဒေ့ရှ်အစိုးရဟာရိုဟင်ဂျာရဲ့ငြိမ်းချမ်းစွာရေရှည်ဖြည့်ရှင်းမှုမြန်မာနိုင်ငံနဲ့ရောနိုင်ငံတကာနဲ့ပါတန်တမန်နီးလန်းတွေနဲ့ဆက်ပြီးဆောင်ရွက်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကလွှတ်တော်မှာတနင်္ဂနွေနေ့ကပြောပါတယ်။တချိန်ထဲမှာပဲတောင်ကိုရီးယားအစိုးရကကုလသမဂ္ဂဒုက္ခသည်ကူညီရေးအဖွဲ့ UNHCR နဲ့ UNICEF အဖွဲ့တွေကနဲ့တဆင့်ဒုက္ခသည်တွေတက်လူသားချင်းစာနာမှုအကူအညီဖြင့်နောက်ထပ်ဒေါ်လာ 1.4 သန်းပေးမယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တစ်ချောက်တန်ဆူဂျိုခတ်စီယုကဘုပြင်ဆင်နေကြောင်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးရဲ့ပြောကြားချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်
။တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချက်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကဥစားမိုးဝေဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Darren Smith ဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.